Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ View American အသံရဲ့2024ခုနှစ်ဩဂလ1ရက်ဩဂုတ်လ1ရက်ချက်တာရီနေ့ညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 3251အပြင် BOE ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်ဘူးကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အသက်ခံရတဲ့ဟာမတ်စ်ခေါင်းဆောင်ရဲ့ဇာပနာအခမ်းအနားအီရန်မှာကျင်းပပါတယ်မြန်မာပြည်တွင်းစစ်ကနေအရသားတွေကာကွယ်ပေးကြဖို့အာဆီယံဒေသရင်းလုံခြုံရေးဆွေးနွေးပွဲတက်တဲ့နိုင်ငံတွေကတိုက်တွန်းပါတယ်အင်ဒိုပစိဖိတ်ဒေသနဲ့ဆက်ဆံရေးဟာတရုတ်ကိုချင်းချဖို့မဟုတ်တဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးကြမှာပါခင်ဗျာ
โอเคပါကိုစဝင်းလိုက်အခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင် American သမရရွေးကောက်ပွဲမဲဆက်ပွဲတဲ့လူမျိုးရေးထိုးနှက်မှုနဲ့မဲပေးသူတွေအမြင်ဘလို့ရှိလာနေပါလဲနောက်မြန်မာနိုင်ငံရခိုင်ဘက်တိုက်ပွဲတွေကဒေသခံတွေစတဲ့အခါဆေးဝါးပြက်လက်မှုနဲ့ကြုံနေရတာမှာဝင်းကူပေးနေတဲ့ဒေသခံက
ဒီစစ်ပွဲလေးဖြစ်သွားတဲ့အချိန်မှာ NGO တွေကကျွန်တော်တို့လုံးဝမတွေ့ရတော့ဘူးဗျဒီဘက်မှာဒါကြောင့် NGO တွေမရောက်တဲ့အတွက်နဲ့ဒီဘက်ကပြစ်ချုံနေတဲ့အခက်အခဲကတော့ပေါ်ပြီးတော့ဆူဆူရွားဖြစ်သွားတယ်ခင်ဗျာ
။နောက်မြန်မာနိုင်ငံမှာ73စီပြက်လက်ရှာပါမှုတန်းစီမှုတွေနဲ့ထပ်ကြုံနေရပါတယ်။အခုလိုသတင်းလွှာတွေပြီးမှာတော့ကြာသာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခေရမြန်မာရေးတုံသက်ချက်နောက်ကြမ်းမိုက်ကဏ္ဍနဲ့တိုင်းသတင်းလွှာအစီအစဉ်တွေကိုဇက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုရင်ဆုံးတော့ထေတန်းရသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
။တဟီရန်မြို့မှာအသက်ခံရတဲ့ဟာမတ်စ်အဖွဲ့နိုင်ငံရေးခေါင်းဆောင်အစ္စမေလ်ဟာနီယေရဲ့ဇာပနာအခမ်းအနားကိုအီရန်မှာဒီကနေ့ကျင်းပခဲ့ပါတယ်။သူအသက်ခံရတဲ့အတွက်ဒေသတွင်းမှာပဋိပက္ခတွေပုံပုံကျဲပြလာမဲ့အပေါ်စိုးရိမ်မှုတွေကြီးထွားလာနေပါတယ်။ဇာပနာအခမ်းအနားကိုအီရန်ရဲ့ဘာသာရေးအုပ်ဆောင်အယာတိုလာအလီခါမေနီနဲ့သမရသည့်မဆုပဇက်စကီယန်တို့လည်းတက်ရောက်ခဲ့ကြပါတယ်။ဟာနီယေရဲ့ရုပ်လောင်းကိုတော့သူယုံထိုင်တဲ့ကာတာနိုင်ငံမှာပဲမနှက်ဖြန်တောက်ကြနေမှာမြေမြုပ်တကြွသွားမယ်လို့အီရန်အစိုးရကပြောပါတယ်။မွန်ဂိုလီယာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကတော့ဟာနီယေအသက်ဖြတ်ခံရမှုနဲ့ပတ်သက်လို့မှတ်ချက်တစုံတရာမပေးပေမဲ့အရှေ့လက်ပိုင်းဒေသမှာတည်ငြိမ်မှုရရှိရေးလှုံ့ဆော်ကြဖို့တိုက်တွန်းခဲ့ပါတယ်။လက်ရှိအချိန်မှာအကြမ်းဖက်မှုတွေထိခိုက်သေးခြင်းမှုတွေမလုံခြုံမှုတွေဒေသတွင်းမှာတိုးမြင့်ဖြစ်ပေါ်နေပြီးဒီတန်တရာတွေကထွက်နိုင်ဖို့အတွက်အမေရိကန်ကဥဆောင်ကြိုးပမ်းနေတဲ့အပြစ်ခတ်ရဆဲရေးရရှိအောင်လှုံ့ဆော်ကြဖို့လိုအပ်ကြောင်းအဲ့ဒီအပြစ်ခတ်ရဆဲရေးသဘောတူညီချက်ဟာလည်းရနိုင်ခြင်းရှိုံနဲ့မကဘဲရကိုရရမှာဖြစ်တဲ့အကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကတော့ဟာနီယေလှုပ်ကြံတပ်ဖြတ်ခံရမှုနဲ့ဟက်စ်ဘိုလာခေါင်းဆောင်တဦးကိုလက်ဘရွန်နိုင်ငံဘေရုတ်မြို့တော်မှာအစ္စရေးကတပ်ဖြတ်လိုက်တဲ့ဖြစ်ရပ်တွေဟာဒေသရင်းတင်းမာမှုတွေဖြစ်စေနိုင်တဲ့အန္တရာယ်ရှိတဲ့အရှင်မြင့်ဖြစ်ပေါ်မှုတွေလို့ပြောပါတယ်ခင်ဗျာ
ဒီအရှိလေပိုင်းကျူးလွန်မှုတွေပေါ်တခြားတစ်ဖက်ကိုရှုတ်ချဖို့အီရန်နဲ့အစ္စရေးတို့ကကုလလွန်ကြိုးရေးကောင်စီကိုတောင်းဆိုလိုက်ကြပါတယ်။မကြာသေးခင်ကလူသေးပျောက်တွေကြုံခဲ့ရတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလွန်ကြိုးရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချဖို့အီရန်နဲ့အစ္စရေးနိုင်ငံတွေကမနေ့ဘိုရူနေ့ကအပြန်အလှန်တောင်းဆိုလိုက်ကြတာပါ။လွန်ကြိုးရေးကောင်စီကတော့ဒီစစ်ပွဲတွေပိုပိုကျဲပြန့်လာမှာကိုစိုးရိမ်တဲ့အတွက်ဒေသရင်းမှာပြဿနာတွေကိုတည်တည်ငြိမ်ငြိမ်ဖြေရှင်းကြဖို့တောင်းဆိုလိုက်ပါတယ်။အစ္စရေးရန်လိုတဲ့လုံရက်တွေအတွက်တာဝန်ခံမှုရှိအောင်လုံခြုံရေးကောင်စီအနေနဲ့လှုပ်ဆောင်တင်တာတွေကိုချက်ချင်းလှုပ်ဆောင်တင်တယ်လို့ကုလသမဂ္ဂဆိုင်ရာအီရန်သံမတ်အာမာဆာဟီအာဗနီကလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာပြောကြားလိုက်ပါတယ်။ဟာမတ်စ်အဖွဲ့ရဲ့နိုင်ငံရေးကောင်ဆောင်အစ်စမေဟာနီဟာအီရန်သမ္မတမဆုပဇက်စကီယန်ရဲ့ကျန်းသစ္စာချိန်ဆပွဲကိုတရားဖို့တီရန်မြို့တော်ကိုရောက်ရှိနေစဉ်မနေ့မနေ့ပိုင်းကလှုပ်ကြံတက်ပြတ်ခံလိုက်ရပြီးတဲ့နောက်အီရန်ဘက်ကအခုလိုတောင်းဆိုလိုက်တာပါအီရန်နဲ့ဟာမတ်စ်ဘက်ကတော့ဒီသေဆုံးမှုဟာအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လို့ပြစ်တင်ထားပါတယ်အင်ကာနီတုံးကတော့လေဘရန်နိုင်ငံဘေရုတ်မြို့ကလေကြောင်းတိုက်ခိုက်မှုအတွင်းဟစ်ဘူလာဖွဲ့အကြီးတန်းတပ်မှု Forward Sugar သေဆုံးသွားခဲ့ရပြီးဒီတိုက်ခိုက်မှုဟာသူတို့လက်ချက်လို့အစ္စရေးဘက်ကပြောထားပါတယ်ခင်ဗျာ
အမေရိကန်ဒုသမ္မတကမလာဟဲရစ်ကသူ့အပေါ်သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့လူမျိုးရေးအရဆွဆွဲတိုက်ခိုက်မှုတွေဟာအရင်ကလုပ်နေကြဆွဆွဲချက်တွေသာဖြစ်ပြီးဖြစ်တယ်လို့တက်ဆက်ပြည်နယ်ဟျူစတန်မြို့ကအာဖရိကန်အမေရိကန်တက္ကသိုလ်ကျောင်းသူကျောင်းသားတွေရဲ့အစီအယုံတစ်ခုဖြစ်တဲ့ Sigma Gamma Rho Sorority မှာမနေ့ကတုံ့ပြန်ပြောဆိုလိုက်ပါတယ
် Donald Trump spoke at the annual meeting of the National Association of Black Journalists.
ဒီကနေ့နေကင်းကပဲဒေါ်နယ်ထရမ့်ကနိုင်ငံလုံးဆိုင်ရာလူမဲ့သတင်းတောက်များအသင်းမှာစကားပြောခဲ့ပါတယ်သူပြောသွားတာဟာအရင်ကသူဆွဆွဲလေးရှိတဲ့ပြကွက်ဟောင်းတွေအတိုင်းပါပဲကွဲလွဲချက်တွေကိုတွေးထိုးပြီးလေးစားမှုမရှိတဲ့ပြောဆိုချက်ပါအမေရိကန်ပြည်သူတွေဟာဒီတဲ့ပုံမကောင်းမွန်တာနဲ့ထိုက်တန်ပါတယ်လို့ဒုသမရကမလာဟာရစ်ကပြောဆိုသွားတာပါကမလာဟာရစ်ကအရင်ကသူ့ကိုသူအိန္ဒိယနယ်ဘွားလို့တခြားလုံးပြောနေခဲ့ရတာကအခုမှလူမဲ့လို့ပြောင်းလိုက်ကြောင်းသူမကိုလူမဲ့အမျိုးသမီးတယောက်ဆိုတာပြီးခဲ့တဲ့နှစ်ပိုင်းအထိမသိခဲ့တဲ့အကြောင်းအခုတော့အိန္ဒိယနယ်ပါလာလူမဲ့လားဆိုတာသူ့အနေနဲ့ကွဲကွဲပြားပြားမသိတော့ကြောင်းထရမ့်ကမေးခွန်းထုတ်ခဲ့တဲ့အပေါ်မှာဒုသမရာဟဲရစ်ကတုံ့ပြန်ပြောဆိုခဲ့တာပါတူးနဲ့တူးမတူညီတဲ့အချက်တွေဟာအင်အားဖြစ်စေမဲ့အရင်းအမြစ်တွေလို့ကမလာဟဲရစ်ကပြောဆိုပြီးလာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုအနိုင်ရဖို့အတွက်လူမဲ့အမျိုးသမီးတွေစုစည်းကြဖို့သူ့ကိုထောက်ခံဖို့အတွက်လည်းတိုက်တွန်းသွားပါတယ်ကမလာဟဲရစ်ဟာအမေရိကန်ပြည်ထောင်စုမှာကြောင်းလာတဲ့ရင်ရွှေပြောင်းအခြေချဖို့ရောက်လာသူဂျမေကာနိုင်ငံကဖခင်နဲ့အိန္ဒိယနိုင်ငံကမိခင်တို့မွေးဖွားခဲ့သူဖြစ်ပါတယ်သူမကိုယ်တိုင်ကလည်းဝါရှင်တန်ဒီစီမြို့မှာရှိတဲ့လူမဲ့တက္ကသိုလ်ကဘွဲ့ရခဲ့သူဖြစ်တဲ့အပြင်အထက်လွတ်တော်အမတ်အဖြစ်တာဝန်ယူခဲ့တဲ့အချိန်တုန်းကလည်းလွတ်တော်လူမဲ့ဆိုင်ရာကော့ကတ်အဖွဲ့ဝင်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာ
ရုရှားဘက်ကပစ်လိုက်တဲ့ drone တချို့ကိုယူကရိန်းဘက်ကပြန်ပစ်ချနိုင်ခဲ့တယ်လို့ဒီနေ့ပြောလိုက်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့အလယ်ပိုင်းကိုပစ်မှတ်ထားတိုက်ခိုက်လာတဲ့ရုရှားရဲ့ drone 9စီးကိုယူကရိန်းရဲ့လေကြောင်းရန်ကာကွယ်စနစ်ကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းဘက်ကပြောလိုက်တာပါ Kiev, Dnipro, Brestrov, Kherson, Poltava ဒေသတွေမှာဂျားပြတ်ဟန်တားခဲ့တာဖြစ်တယ်လို့ယူကရိန်းလေတပ်ကပြောပါတယ်ယူကရိန်းနိုင်ငံအရှေ့မြောက်ပိုင်း Kharkiv ဒေသမှာတော့ရုရှားဘက်ကဗုံးကြဲတိုက်ခိုက်မှုကြောင့်တယောက်သေဆုံးပြီးတယောက်ထဏ်ရာရခဲ့တယ်လို့အိမ်တွေလည်းပျက်စီးသွားတယ်လို့ Kharkiv ဒေသအုပ်ချုပ်ရေးမှူးကလည်းပြောပါတယ်တကယ်တော့ Kharkiv ဒေသနဲ့နယ်နိမိတ်ချင်းကပ်လျက်ရှိတဲ့ရုရှားဘက်ကဘဲဂရော့ဒေသမှာယူကရိန်းဘက်ကပစ်လိုက်တဲ့ drone တစ်စင်းကိုရုရှားဘက်ကပစ်ချလိုက်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါတယ်ယူကရိန်းဘက်ကပစ်လိုက်တဲ့ drone တွေဟာခြေရွာ300ကိုထိမှန်ခဲ့ပြီးအိမ်ငှားရင်ထပ်မံထိခိုက်ပျက်စီးသွားကြောင်းဒါပေမဲ့ထိခိုက်ဒဏ်ရာရခဲ့သူမရှိဘူးလို့ဘဲဂရော့ဒေသတာဝန်ရှိသူတွေကလည်းပြောပါတယ်ဒါအပြင် Brinks ဒေသမှာလည်းယူကရိန်းဘက်က drone 3စင်းကိုပစ်ချခဲ့တယ်လို့ရုရှားဘက်ကပြောလိုက်ပြီးကတ်စ်ဒေသမှာတော့ယူကရိန်းရဲ့ drone ကြောင့်ဘတ်စကားတစ်စီးထိမှန်ပြီး driver ဒဏ်ရာရသွားတယ်လည်းပြောခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 9383ညနဲ့9383ညအိုက်ရိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါသေးရှင
်ဖီအမေရိကန်တန်ကနေကြာသပတေးနေ့ညပိုင်းတနေ့နေ့ကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကနေအရသာပြည်သူတွေထိခိုက်မှုမရှိအောင်ကာကွယ်ပေးကြဖို့အာဆီယံဒေသတွင်းလုံခြုံရေးဆွေးနွေးပွဲ ASEAN Regional Forum ARF မှာပါဝင်တဲ့အဖွဲ့ဝင်နိုင်ငံတွေကဒီကနေ့ဩဂုတ်လ10ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတဝန်းစီးပွားပဋိပက္ခတွေတဖြည်းဖြည်းအရှိန်မြင့်ဖြစ်ပေါ်လာနေပြီးအရသာပြည်သူတွေပါတည်ဆုံတာအပြင်ထောင်ထဲချတဲ့ဒေသကနေလည်းအိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့အခြေအနေတွေကြောင့်အခုလိုနိုင်ငံတကာရဲ့တောင်းဆိုမှုတွေထွက်ပေါ်လာတာပါဒေသရင်းကတခြားအရေးပါတဲ့ကိစ္စတွေကိုလည်းကြီးညာချက်မှာထည့်သွင်းဖော်ပြထားတာမှာတောင်တရုတ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စမှာအလုံးကထင်းထင်းသင်းသင်းဆောင်ရွက်ကြဖို့နဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာကြဖို့ကိုရီးယားနိုင်ငံအကြားနျူကလ িয়ার ကင်းမဲ့ဇုန်ဖြည့်ရေးနဲ့တွစ်ဆုံဆွေးနွေးမှုတွေလှုပ်ဆောင်ကြဖို့အတွက်လည်းကြီးညာချက်မှာတောင်းဆိုထားပါတယ်။ဒါ့အပြင်ဂါဇာမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်စာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတဲ့အခြေအနေတွေကိုလည်းစိုးရိမ်ပူပန်ကြောင်း ARF ကြီးညာချက်မှာဖော်ပြပါတယ်။လာဝနိုင်ငံမှာကျင်းပတဲ့ ASEAN ဆွေးနွေးပွဲနောက်ဆက်တွဲအဖြစ်ဆက်လက်ကျင်းပတဲ့ဒီ ASEAN ဒေသတွင်းလုံခြုံရေးဆွေးနွေးပွဲ ARFစီဝေးဘွဲကိုတက်လာတဲ့နိုင်ငံတွေကအာဆီယံအဖွဲ့ဝင်နိုင်ငံတွေအပြင်အမေရိကန် EU တရုတ်ဂျပန်အိန္ဒိယဩစတြေးလျနဲ့ရုရှားနိုင်ငံတို့လည်းပါဝင်ကြပါတယ်ခင်ဗျာ
အမေရိကန်နဲ့ Indo Pacific ဒေသဆက်ဆံရေးဟာတရုတ်ကိစ္စသက်သက်တော့မဟုတ်ဘူးလို့အမေရိကန်ကပြောလိုက်ပါတယ်အမေရိကန်နဲ့ Indo Pacific ဒေသနိုင်ငံတွေကြားဆက်ဆံရေးဟာစီးပွားရေးဖွံ့ဖြိုးဖို့ပူးပေါင်းဆောင်ရွက်ရေးအခွင့်အလမ်းတွေကိုအဓိကထားတာဖြစ်ပြီးတရုတ်နိုင်ငံကိုတုံ့ပြန်ဖို့အဓိကမဟုတ်ဘူးလို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကအာရှဒေသတွင်ခီးစဉ်ဖြင့်မွန်ဂိုလီးယားနိုင်ငံဦးလန်ဘာတာမြို့တော်ကိုရောက်နေတဲ့အချိန်မနေ့ကအခုလိုပြောခဲ့ပါတယ
် Our focus is on a shared affirmative vision for the region, not about China, but about the many countries.
ကျွန်တော်တို့အယုံစိုက်တာကဒေတာရင်းမှာသဘောတူညီထားတဲ့ညှို့မှန်းချက်တွေအတွက်ပါတရုတ်နိုင်ငံကိစ္စသက်သက်မဟုတ်ပါဘူး။ကျွန်တော်တို့နဲ့လက်တွဲဆောင်ရွက်နေတဲ့နိုင်ငံအတော်များများကပွင့်လင်းပြီးချိတ်ဆက်လက်တွဲနိုင်တဲ့လွတ်လပ်ပြီးကျွယ်ဝချမ်းသာတဲ့ကျန်းကျန်းခံနိုင်တဲ့ဒေတာတစ်ခုလုံးဖြစ်ဖို့အားလုံးညှို့မှန်းပြီးလှုပ်ဆောင်နေကြဒါပါလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကန်ကပြောခဲ့တာပါ။မွန်ဂိုလီးယားနိုင်ငံသားရဲ့ဝန်ကြီးဘက်ဆက်ဆက်ဘတ်မွန်နဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကန်တို့မနေ့ကတွေ့ဆုံပြီးပူးတွဲသတင်းစာရှင်းလင်းပွဲကျင်းပခဲ့တာမှာအခုလိုပြောခဲ့တာပါ။ဆေးရကိစ္စတွေကအစိပ်ပိုင်းတစ်ခုသာဖြစ်ပြီးအခြေခံအားဖြင့်တော့အမေရိကန်နဲ့အင်ဒိုပစိဖိတ်ဒေသနိုင်ငံတွေကပြည်သူတွေကြားစီးပွားရေးဖွံ့ဖြိုးဖို့နည်းလမ်းတွေရှာဖွေဖို့ဖြစ်တယ်လို့လည်းဝန်ကြီးဘလင်ကန်ကပြောခဲ့ပါသေးတယ်။ဒါ့အပြင်တရုတ်နိုင်ငံရဲ့ဆက်ဆံရေးဟာတာဝန်ယူမှုရှိတဲ့ဆက်ဆံရေးဖြစ်ဖို့အမေရိကန်ပြည်ထောင်စုကအထူးလေးနဲ့ထားတဲ့အကြောင်းဒါကိုလှုပ်ဆောင်နေတဲ့အကြောင်းလဲဘလင်ကန်ကပြောခဲ့ပါသေးတယ်ခင်ဗျ။အ
ိန္ဒိယနိုင်ငံတောင်ပိုင်းမှာမိုးကြီးပြီးနောက်ပိုင်းမြေပြုံမှုတွေရက်ဆက်ဖြစ်ပေါ်ခဲ့တာကြောင့်အနည်းဆုံးလူ194ယောက်သေဆုံးခဲ့ပြီးအပျက်စီးတွေနဲ့ရှင်နေကြပိတ်မိနေတဲ့သူအယောက်180ကိုရှာနိုင်မှုကယ်ဆယ်ရေးလုပ်သားတွေကခက်ခက်ခဲခဲဆက်လက်စ조사နေကြပါတယ်မိုးကလည်းဆက်ပြီးတဲနေတာကြောင့်တောထူတဲ့ကုန်းမြင့်မိုင်ဒေသတွေမှာကယ်ဆယ်ရေးလုပ်ဖို့ခက်ခဲတဲ့အကြောင်းကရလာပြည်နယ်အစိုးရပြောခွင့်ရ PM Manoj ကပြောပါတယ်မြေပြိုမှုတွေကြီးမားစွာဖြစ်ခဲ့တဲ့ Wayanad ခရိုင်ကနေစီးဆင်းလာတဲ့ Chalia မြစ်ထဲမှာအလောင်း40လောက်ရေစုံနဲ့အတူမိုင်20လောက်မျောလာတာကိုတွေ့ခဲ့ရပြီးတေဆုံးသူတွေရဲ့ကိုယ်ခန္ဓာအပိုင်းအစတွေကိုပါရှာဖွေတွေ့ရှိခဲ့ကြပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကကုန်းမြင့်ဒေသကကြေးရွာတွေနဲ့လက်ဖက်ဆက်ခင်းတွေမှာရွှန့်နေရေတွေဝင်ပြီးမြေပြိုမှုတွေစဖြစ်ခဲ့တာပါ။အိမ်တွေပြပြခဲ့သလိုတံတားတွေလည်းပျက်စီးခဲ့တာကြောင့်အပျက်အစီးတွေနဲ့ရွှန့်နေကြပိတ်မိနေတဲ့သူတွေကိုကယ်ဆယ်ရေးဝန်ထမ်းတွေကစ조사ဆွဲထုတ်ခဲ့ရပါတယ်ခင်ဗျာ။
ပါကစ္စတန်မြို့ကြီးမှာလဲစံချိန်တင်မိုးကြီးရေကြီးမှုကြောင့်အ ਨੇ ဆုံးတဦးသေဆုံးခဲ့ရပြီးလူမှုဘဝတွေအခက်ကြုံနေရပါတယ်။ပါကစ္စတန်နိုင်ငံလာဟိုးမြို့ကြီးမှာဒီမနက်စံချိန်တင်မိုးရွာသွန်းမှုကြောင့်ရေကြီးရေရှမ်းမှုတွေကြုံခဲ့ရပြီးအခုလိုသေဆုံးခဲ့ရတာလို့တာဝန်ရှိသူတွေကပြောလိုက်တာပါ။ရေကြီးတာကြောင့်လမ်းတွေပေါ်မှာရှင်သွားလာမှုတွေအခက်ခဲတွေဖြစ်ကုန်ပြီးနေ့စဉ်လူမှုဘဝတွေလည်းထိခိုက်ကုန်တယ်လို့ဆက်ပြောပါတယ်။ဒီနေ့မနက်အာယုံမတက်ခင်ကစပြီးတော့မိုးကြီးကျယ်ရွာသွန်းခဲ့တာဖြစ်ပြီးတပတ်လောက်မှုပြတ်တောင်းရွာနိုင်တယ်လို့လဲပါကစ္စတန်အမျိုးသားဘေးဒုက္ခစီမံခန့်ခွဲရေးအာဏာပိုင်တွေကခံမှန်းထားပါတယ်။မိုးရွာသွန်းမှုကြောင့်ရုတ်တရက်ရေကြီးတာတွေနဲ့မြေပြိုကျတာတွေဖြစ်နိုင်တယ်လို့လဲသတိပေးချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်မြို့တော်အစ္စလာမဘတ်နဲ့တခြားနေရာတွေမှာလည်းမုတ်သွန်းမိုးတွေအကြီးကျယ်ရွာသွန်းခဲ့ပါသေးတယ်။နောက်ဒီလာဟိုမြို့မှာအခုနောက်ဆုံးကြုံရတဲ့စံချိန်တင်မိုးကြောင့်အချိန်တိုအတွင်းမှာပဲလမ်းတွေပေါ်မှာရေရှမ်းပြီးပဉ္စပြည်နယ်မြို့တော်ဂျင်နာဆေးုံနဲ့တခြားဆေးုံတွေရဲ့အဆောင်တွေကိုလည်းရေရွေဝင်ကုန်တာကြောင့်အဲ့ဒီမှာဆေးကုနေတဲ့လူနာတွေအခက်ကြုံနေခဲ့ရပါတယ်။နရှက်ကောင်လိုနီရပ်မှာတော့ဓာတ်လိုက်ပြီးအ ਨੇ ဆုံးလူတယောက်သေဆုံးသွားတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောထားပါတယ်ခင်ဗျာ Feel American တဲ့ရဲ့ August 1ရက်ကျတာရင်းညသတင်းတွေကိုကိုစောဝန်လိုက်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေဇက်တိုက်ပါပထမဆုံးကတော့ American သမ္မတမဲဆွဲပွဲတွေလူမျိုးရေးထုတ်လွှင့်မှုနဲ့မဲပေးသူတွေရဲ့အမြင်ကိုကြည့်အောင်ပါ Republican သမ္မတလောင်း Donald Trump က Democrat သမ္မတလောင်းဖြစ်လာနိုင်သူဒုသမ္မတ Kamala Harris ဟာအခုမှလူမဲဖြစ်ချင်နေတာလို့ထုတ်နှက်လိုက်ပါတယ်ဒါအပြင်စီးပွားရေးလုပ်ငန်းရှင်တွေလက်သက်မွေးထားတဲ့ရုပ်သေးကိုယ်စားလှယ်လောင်းလို့လည်းထပ်ဆွဆွဲပါတယ်။ကမလာဟဲရစ်ကတော့ထရမ့်အနေနဲ့ဒီစကားတွေကိုစကားစစ်ထိုးပွဲမှာလာပြီးမျက်နှာချင်းဆိုင်ပြောဖို့စိန်ခေါ်လိုက်ပါတယ်။ရွေးကောက်ပွဲကျင်းပဖို့ရပောင်းတရားတော်မလိုတော့တဲ့အချိန်မှာအခုအနေထားနောက်မဲဆန္ဒရှင်တွေရဲ့လူလားချက်တွေနဲ့ပတ်သက်ပြီး Scott Stans ပြောပို့ထားတာကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
Republican သမ္မတလောင်း Donald Trump က Democrat သမ္မတလောင်းဖြစ်လာနိုင်ခြင်းရှိသူဟာအတူအယောင်ကိုယ်စားလှယ်တဦးသာဖြစ်တယ်လို့ Swing State လို့ခေါ်တဲ့ဘဲကိုယ်စားလှယ်လောင်းကိုမဲပေးရမလဲဆိုတာကိုမဆုံးဖြတ်နိုင်သေးသူတော်တော်များများနေထိုင်တဲ့ Pennsylvania ပြည်နယ်ကမဲဆော်ဝဲအတွင်းအခုလိုပြောပါတယ်
The radical left and the Democrat party ခေါင်းဆောင်တွေကသူတို့အတွက်သာဆောင်ရွက်ပေးမယ့်ရုပ်သေးကိုယ်စားလှယ်လောင်းကိုရွေးချယ်ကြပါတယ်ကမလာဟဲရစ်ကတမဲမှာရမှာမဟုတ်ပါဘူး
She's totally scripted all
သူဟာခိုင်းနာကိုလုံးမဲ့သူသားဖြစ်ပြီးအစွဲအဝလိမ့်ဒီနိုင်ငံချီချမ်းသာနေတဲ့ဩဇာကြီးသူတွေအလူရှင်တွေကလက်သက်မွေးထားတဲ့သူဟာ
အိန္ဒိယမိခင်လူမဲပါခင်တို့ကမွေးဖွားလာတဲ့ Harris ရဲ့လူမျိုးနွယ်နောက်ကျောင်းနဲ့ပတ်သက်လို့ Chicago မှာကျင်းပတဲ့လူမဲသတင်းနောက်ညီလာခံအတွင်း Trump ကမေးခွန်းထုတ်ပါတယ
် She was always of Indian heritage
သူကအိန္ဒိယအနွယ်အနေနဲ့သာရပ်တည်လာခဲ့တာဖြစ်ပြီးအိန္ဒိယယဉ်ကျေးမှုဓလေ့ထုံးစံကိုအသာပေးခဲ့သူပါလွန်ခဲ့တဲ့နှစ်တွေအတွင်းသူလူမဲဖြစ်ကြောင်းစပြောခဲ့တဲ့အချိန်ထိသူကလူမဲဖြစ်တယ်ဆိုတာကိုမသိခဲ့ပါဘူးအခုတော့သူကသူလူမဲအဖြစ်သိစေချင်နေတာပါအိန္ဒိယလားလူမဲလားဆိုတော့ကျွန်တော်တော့မသိပါဘူ
းတကယ်တော့ကာလာကြာရှိကလေးက Harris ဟာလူမဲအနေနဲ့ရောတောင်အာရှຫນွေဘွား American တူအနေနဲ့ရောရက်တီလာခဲ့သူပါဒီမိုကရက်သမရာလောင်းဖြစ်လာနိုင်ခြေရှိခြင်းကစပြီးတော့ Trump နဲ့အကြိတ်နဲ့ရှင်ပြန်ရမယ် Swing States ခုနှစ်ပြည်နယ်ကလူငယ်တော်တော်များများအပြင်လူမဲနဲ့ Hispanic ຫນွေဘွားမဲဆန္ဒရှင်တွေရဲ့အာယုံဆိုင်မှုလည်းရရှိလာတယ်လို့ Bloomberg News နဲ့Morning Consult အဖွဲ့ကကောက်ယူတဲ့လူလူစစ်တမ်းအရာသိရပါဗျ
။ So the momentum in this race is shifting.
ရှင်ပြိုင်ပွဲအတွင်းအခင်းအကျင်းကပြောင်းလဲနေပါတယ်။ဒါကို Donald Trump ကလည်းရိတ်စားပြီးပါတယ
်။ You may have noticed.
Trump အနေနဲ့သူနဲ့ပတ်သက်လို့ပြောစရာအများကြီးရှိနေပုံပေါ်ပြင်မယ်လေ။လာမယ့်စက်တင်ဘာမှာကျင်းပမယ့်စကားဆက်တိုးပွဲကိုလာမလားမလာဘူးလားဆိုတာကတော့အခုချိန်ထိမသိရသေးပါဘူး။ Georgia ပြည်နယ်ကမဲဆွယ်ပွဲအတွင်း Harris ကအခုလိုပြောပါတယ
်။ I do hope you'll reconsider
Donald ပြောတဲ့အတိုင်းစကားဆက်တိုးပွဲဆင်မြင့်မှာဆုံးကြဖို့စဉ်းစားပေးလိမ့်မယ်လို့ကျွန်မမျှော်လင့်ပါတယ်။ပြောစရာတွေရှိနေတယ်ဆိုရင်ကျွန်မကိုမျက်နှာချိန်ဆိုင်လာပြောပါ။
If you got something to say, say it to my face.
Harris ာလာမယ့်ရက်တွေအတွင်းသူနဲ့လက်တွဲပဲဒုသမရာလောင်းကိုကြီးညာမယ်လို့လည်းမျှော်လင့်ရပါတယ်။ Illinois ပြည်နယ်ရှိကာဂိုမှာကျင်းပမဲ့နိုင်ငံလုံးဆိုင်ရာ Democratic Party ညီလာခံမှာလည်း Trump နဲ့ရှင်ပြိုင်ဖို့သူသာအသင့်တော်ဆုံးဖြစ်တယ်ဆိုတဲ့အကြောင်းမဲဆန္ဒရှင်တွေကိုတိမ်သွင်းတိုက်တွန်းပေးရမှာပါ Democratic Party သမရလောင်းနေရာမှာ Joe Biden နဲ့ Harris အပြောင်းလဲလုပ်လိုက်တာကြောင့်ရွေးကောက်ပွဲနဲ့ပတ်သက်လို့ပိုစိတ်ဝင်စားသူတွေများလာပါတယ
် I'm glad that the president realized
နိုင်ငံကိုအုပ်ချုပ်ဖို့အသက်ပုံငယ်ပြီးအတွေ့အကြုံရှိအလုံးကျွေးပြုကျင်တဲ့သူမျိုးကျမတို့အနေနဲ့လိုအပ်တယ်ဆိုတာကိုသမရအနေနဲ့သဘောပေါက်တဲ့အတွက်ဝမ်းသာပါတယ
်
I will vote for and
ကျွန်တော်ကတော့သူ့ကိုတေချာပေါက်မဲပေးမှာပါဒီဘူးကအဖြစ်သူကတချို့မူဝါဒတွေနဲ့ပတ်သက်ပြီး liberal ဆန်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီမိုကရေစီကိုကာကွယ်စောင့်ရှောက်ဖို့သူ့ကိုမဲပေးပါမယ
်တချို့ကတော့ Harris ဟာသမရတာဝန်ထမ်းဆောင်ဖို့အစဉ်သင့်မဖြစ်သေးဘူးလို့ဆိုပါတယ် Republican တွေကသာအနိုင်ရမယ်လို့လည်းဆိုပါတယ
် First her being the candidate
သူသမရကိုယ်စားလှယ်လောင်းဖြစ်လာတာအင်မတန်ဆိုးပါတယ်သူအနေနဲ့သမရတာဝန်ထမ်းဆောင်ဖို့ဘာမှပြင်ဆင်ထားတာမရှိပေမဲ့အခုတော့တမရတောင်ဖြစ်နေတဲ့ပုံပေါ်ပါတယ
် Even with Kamala Harris coming in anyone they
ဖြေကွယ်အတွက် Kamala Harris ပဲတင်တင်တခြားဘသူကိုပဲတင်တင်သူတို့နိုင်မှာမဟုတ်ပါဘူးအဲ့လိုလုပ်ရင် Democrat Party ပို့ပြီးတော့အင်အားချိနေပြီးတော့ခက်မြင်မြန်တစားစီပြိုကွဲတော့မှာပါသူတို့ဘာလို့လို့ Republican တွေအတွက်ကောင်းတာကြီးဖြစ်မှာပါ
Bloomberg အဖွဲ့ကနိုင်ငံရေးကောက်ခံတဲ့လူလူစစ်တမ်းအရာတော့ Harris နဲ့ Trump တို့ဟာကိန်းဂဏန်းအရာသူမသားကိုမသားအနေထားမှာရှိနေတယ်လို့သိရပါတယ်ခင်ဗျာ
American သမ္မတရွေးကောက်ပွဲတဲ့လူမျိုးရေးထွန်းနှက်မှုနဲ့မဲပေးသူတွေရဲ့အမြင်ကိုကိုအောင်ပြောပြခဲ့တာပါအခုတော့ရခိုင်ဘက်တိုက်ပွဲတွေနဲ့ဒေသခံတွေအခက်ခဲပါရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတ်တပ်မတော်တပ်တော် A အဖွဲ့ကြားတိုက်ပွဲတွေပြင်းထန်လာနေရတဲ့အမျှဒေသခံတွေစာနယ်ခါနဲ့ဆေးဝါးပြလဲမှုတွေစိုးစိုးဝါးဝါရင်ဆိုင်နေရတယ်လို့အကူအညီပေးနေသူတွေနဲ့ဒေသခံတွေကပြောပါတယ်။ကြမ်းမိုက်ဆောင်ရှောက်မှုမရှိတာကြောင့်ကလင်းငယ်တွေကိုဝန်ဆောင်မိခင်တွေနေထိုင်မကောင်းတာသိဆုံးတာတွေရှိနေတယ်လို့လည်းပြောပါတယ်။ဒီခက်ခဲတွေအကြောင်းရန်ကုန်ကပေးပို့လာတာကိုကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော်အေဂျာ9လကြာတိုက်ပွဲတွေကြောင့်ဒေသခံတွေရဲ့လူနေမှုဘဝတွေကုန်စည်စီးဆင်းမှုတွေကိုထိခိုက်နေရတာပါတိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေနဲ့အတူကုန်စည်နဲ့ဆေးဝါးရှာပါမှုတွေကြုံနေရတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်နိုင်ငံတကာအကူအညီတွေလည်းမရနိုင်သေးတဲ့အခြေအနေမှာဒေသခံတွေနေရက်ဆွန့်ခွာကြရတဲ့ဒုက္ခတွေတွေအဖက်ဖက်ကအခက်အခဲတွေ့ကြုံနေရတယ်လို့လည်းဒေသခံလူမှုရေးလုပ်ငန်းတွေမှာပါဝင်ကူညီနေတဲ့စာရေးဆရာဝင်းအောင်ကပြောပါတယ်
ရခိုင်ဒေသဆိုတာ NGO တွေအဓိကအလုပ်လုပ်တဲ့နေရာတွေဒါထဲမှာဒေသထိပ်ကတစ်ခုထဲမှာပါဝင်နေပေါ့ဒါပေမဲ့ဒီစစ်ပွဲလေးဖြစ်သွားတဲ့အချိန်မှာ NGO တွေကကျွန်တော်တို့လုံးဝမတွေ့ရတော့ဘူးပြဒီဘက်မှာလုံးဝဆိုရင်လုံးဝကိုကျွန်တော်တို့မတွေ့ရတော့ဘူးဒါကြောင့် NGO တွေမရောက်တဲ့အတွက်နဲ့ဒီဘက်ကဖြစ်ချုံနေတဲ့အခက်အခဲကတော့ပေါ်ပြီးတော့ဆူဆူရွားဖြစ်သွားတယ်ခင်ဗျာ
ဒါအပြင်ဒီအပိုင်းအတွင်းမှာရခိုင်ဒေသမှာမကြသေးခင်ကမိုးအဆက်မပြတ်ရွာသွန်းမှုတွေကြုံခဲ့ရတာကြောင့်လိုအပ်ချက်တွေပုံများလာတယ်လို့လည်းပြောပါတယ်
ဆမ်းမာကမိုးအရင်ညားနေကြမိုးရောမိုးများတော့ဗာဖြစ်လာလဲဆိုလူနေထိုင်မကောင်းတာတော်တော်များတယ်ဒီတုပ်ပေးဖြစ်တာကများတယ်ပြီးတော့ဖြားရနာတာကလည်းတော်တော်များတယ်အစိုးရအဆုံးကဒီဘက်မှာကျွန်တော်တို့စေဝါတွေကလူတလောင်းမရဘူးရဲ့ပြီးတော့ဆရာဝန်တွေကလူတလောင်းမရှိဘူးဒီဘက်မှာကြာရင်အဲ့ဒါကြောင့်ကျန်းမာရေးအခြေအနေကလည်းတော်တော်ကိုဆူဆူရွရွအခြေအနေမျိုးဖြစ်နေတယ်
ပေါတော်မျိုးနယ်ကခမန်းကြီးလူ9000ကျော်ရှိတဲ့ကျင်းနီပြင်းရိုရင်းညာဒုက္ခသည်စခန်းမှာလဲကျမ်းမာရေးစောင့်ရှောက်မှုနဲ့ဆေးဝါးတွေမရရှိတာကြောင့်ကိုဝင်ဆောင်မိခင်တွေတည်ဆုံတာတွေရှိတယ်လို့လဲဒုက္ခသည်တူကပြောပါတယ
်မြေမကောက်တဲ့ကျမ်းမာတဲ့ဘိုင်းလေးကြတော့ဒီမှာကိုဝင်ဆောင်မိခင်တွေဟိုနေဘုံကြီးကိုသွားပြီးတော့စီကူရနေတယ်ဆိုတော့လူတိုင်းကသွားလို့ရနိုင်တာမဟုတ်ပါဆရာကိုဝင်ဆောင်မိခင်လေးတွေလည်းတယောက်နဲ့ပြီးသွားတာလည်းရှိတယ်မတဘူးဆရာပြီးကြတယ်လားမရှိပါလားဘာလို့တော့ရလဲဆိုတော့ဒီမှာသူတော့အရင်ကျွမ်းကြောင်တယ်လားသမားတွေမရှိတော့ဘူးကိုဝင်ဆောင်ဆောင်ကိုဝင်ဆောင်ရှောမှုကံရဖို့အဖွဲ့ချင်းမရှိတော့သူတို့ကကိုဝင်ဆောင်ဘူးအဲဘလို့ပြောမှလဲသူတို့အလင်းမထားတဲ့ဒေတာနေခဲ့တဲ့မွဲလာလာရှိမှသူကဆက်ပလာလို့နေပြီးတော့အဲမရလို့ပြောရပါကလေးမမေးလိုက်လို့ပြောရပါ
ကျမ်းမာရေးပြဿနာတွေကြုံနေရပေမဲ့လိုအပ်တဲ့ဆေးဝါးကုသမှုတွေမရနိုင်တယ်လို့ဆေးရုံဆေးကန်သွားဖို့လည်းမလွယ်ကူဘူးလို့ဒုက္ခသည်တွေကပြောပါတယ်
တော်ကိုဘာလို့မပူကြတာလဲဆိုတော့စိတ်တွေကိုလည်းသွားလို့မရဘူးဒီပေါက်တော့လည်းမရှိတော့ဘူးဆိုလို့ရှိရင်နိနာမှာကျမတဲ့ဘက်ဆရာဝန်ကြီးလည်းမရှိကျွန်တော်လည်းဒီအဲခင်းနေမှာစကိုင်းနဲ့မေဘူးဆိုတော့တော်လည်းဝိပါတယ်ဆရာတရားနည်းနည်းလောက်စာမုံနေရမှာဒီပတ်စံလည်းမရှိတော့ဘူးဆိုရင်တော်သွားလို့ရမယ်မလားဆရာအဲ့ဒါကြောင့်မလို့ပြောရတာပါ
ကျင်းနီပြင်းဒုက္ခသည်စခန်းအတွက်အရင်ကနိုင်ငံတကာအဖွဲ့အစည်းတွေကစားနှင်းရိတ်ခါထောက်ပံ့တာရှိပေမဲ့လက်ရှိမှာထောက်ပံ့မှုတွေရပ်ဆိုင်းနေတာ6လနီးပါးရှိနေပြီဖြစ်တာကြောင့်စားဝတ်နေရေးခက်ခဲလာနေတယ်လို့လည်းပြောပါတယ်။အဲ
စားဝတ်နေရေးဆိုတော့ဒီ2024ဖေဖော်ဝါရီလနလပါရသွားပဲဆိုတော့လက်ခံဖိုင်းဝင်ပြည်တဲ့အခုခဏလပါ6လပါရောက်နေပြီလက်ငါ6လလောက်လုံးဝရက်ခါလည်းမရဘူးသုံးပါပြီစလည်းမရဘူးဒီ IDD စနေနေ့မှာလုံးဝလည်းညပါတယ်ဆရာဒေါ်လက်ခက်ခက်တယ်အခုပြန်လက်ထွက်လို့မရတော့ဆိုတော့ဒီနာမနေကြတာပါမူလည်းမလုံးဘူးအမွားကလည်းမရဘူးအကုန်လုံးဘလို့ကြောင့်မလဲရေပြုတ်ဝင်မရဘူးဆိုလို့ရှိရင်အကုန်လုံးဒုက္ခနဲ့ဆက်ဖြစ်တာပါ
အခုလိုစာဝင်းနေရအခက်ခဲတွေနဲ့ရင်ဆိုင်ရတာဟာကျင်းနီပြင်းမွတ်စလင်ဒုက္ခသည်စကန်တခုတည်းမဟုတ်ပဲတခြားသောစစ်ဘေးဒုက္ခသည်စကန်တွေကဒုက္ခသည်တွေဟာလည်းကျန်းမာရေးပညာရေးစာဝင်းနေရစတဲ့အခက်ခဲမျိုးစုံကိုရင်ဆိုင်နေကြရတာပါရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာတာနဲ့အမျှလူသားချင်းစာနာမှုဆိုင်ရာအကျက်တဲပေါ်ပေါက်လာနိုင်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကလည်းသတိပေးထားကြပါတယ်ခင်ဗျာ
ရခိုင်ဘက်တိုက်ပွဲတွေပြင်းထန်လာတာနဲ့အမျှနိုင်ငံတကာ NGO နောက် NGO ပြည်တွင်း NGO တွေထွက်ခွာသွားတာနဲ့ဒေသခံတွေစာနယ်ကစေဝါပြက်လက်မှုတွေနဲ့စုစုဝဝကြုံလာနေရတာကိုကုဆန်ကျော်ပြောပြခဲ့တာပါအခုတော့မြန်မာနိုင်ငံထဲမှာပဲနောက်ဒီ73စီပြက်လက်ရှာပါမှုနဲ့ကြုံပြီးတော့တန်းစီမှုတွေထပ်ဖြစ်လာတာပါရန်ကုန်နဲ့မန္တလေးပါဝင်မြန်မာနိုင်ငံနေရာတော်များများမှာ73စီပြက်လက်ရှာပါမှုနဲ့ကြုံနေရတယ်လို့ကိုယ်တိုင်ကြုံတွေ့နေရတဲ့နေကန်တွေကပြောပါတယ်ဒါအပြင်73စီရဖို့အချိန်ကြာတန်းစီဆောင်ဆိုင်ရတယ်လည်းရှိတယ်လို့ဖြစ်တယ်လို့ဝယ်လို့မရတဲ့အထိကြုံရသူတွေလည်းရှိနေပါတယ်ဒီ73စီအခက်ခဲနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးအလိမ်မှာပြောပြပေးပါအောင်ခင်ဗျာ
ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပြင်တခြားမြို့တွေမှာလည်းဒီရပိုင်းနဲ့73စီပြက်လက်တာနဲ့လူတလောက်ဝင်မရတဲ့အခြေအနေနဲ့ကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်မှာတော့ပြီးခဲ့တဲ့တနင်္လာနေ့ကလေးက73စီလူတလောက်ဝင်မရတော့ဘဲအကန့်အသတ်နဲ့သာရောင်းပေးနေရတယ်လို့ဝယ်ယူခဲ့သူတဦးကပြောပါတယ
်ဆရာမရတာများတယ်ခင်ဗျာဒီရက်ထဲကဒီနေ့မတိုင်ငယ်ရှေ့ရနှစ်ရက်လောက်ကတော့ဟို limit နဲ့ limit နဲ့ရောင်းပေးရတယ်ဗျာ3000မိုးစီတော့အဲလိုမျိုးလေးပေါ့ဒီလိုတကားထင်အဲ့ပုံမရအောင်အဲ့လိုမျိုးလေးကပြီးခဲ့တဲ့တရနှစ်ရက်လောက်ရလိုက်တယ်အဲ့ရက်ရှိမှ9ရက်လောက်ကပြတ်သွားတယ်ဒီနေ့လည်းပြတ်ပြန်ပြီဒီနေ့မရတော့
စီဆိုင်တွေမှာကိုယ်အလှည့်ရောက်လာဖို့တန်းစီစောင့်စားရတာရှိသလိုလိုချင်တဲ့စီအမျိုးအစားမရတာမျိုးလဲကြုံနေရတယ်လို့ပြောပါတယ
်ဒါနဲ့ရှိရတော့တိတ်မစီရပါဘူး25လောက်ပါ20လောက်ပါတချို့လည်းအဲ့လိုမျိုးဆေးပြက်လက်ပြက်နဲ့လာထောက်ကိုမထောက်ချာအပြင်ဟိုလိုမျိုးဖြစ်92လောက်ပဲရတယ်တန်းနဲ့စီမရဘူးခင်ဗျာကျွန်တော်နဲ့နေဆက်ရဘူး BOC နဲ့အနီးတစ်ဝိုက်ဆိုရင်တော့92တခုပဲရတယ်ဒီနေ့ရောမရတာများနေနေတာဟုတ်ကဲ့မော်ဖီစီကတော့ပုံမှန်ပဲခင်ဗျာပြီးခဲ့တဲ့15ရက်လောက်ကနှုံထားတိုင်းပါဗျာ
မန္တလေးမှာတော့စီဝဲယူနိုင်မှုကိုနိုင်နဲ့ချီပြီးတော့တန်းစီစောင့်ဆိုင်နေရတယ်လို့သိရပါတယ်အခုလိုစီပုံမှန်မဝယ်ယူနိုင်တာရက်ကြလာပြီးတော့ဒီကနေ့အထိပုံမှန်ပြန်မဖြစ်သေးဘူးလို့ကိုရိုက်တန်းစီနေသူတူကပြောပါတယ်
။သုံးတဲ့အတိုင်းချက်နေချက်ပဲအမကြီးဒီနေ့တော့ပေးရရှိတော့ကြာသူတော့တော့ပေးဘူးခင်ဗျ3000ပေးတယ်တစ်ခါတည်းလေကြာလဲ5000ဒါပဲအနာကအဲ့ထက်မပေးဘူးပြ။ဟုတ်ပါချင်းနေတဲ့ဆိုကိုတန်းစီရတာကအမကားဆိုရင် တော့မဟုတ်ပြင်စီရတောင်းတော့ကုန်သွားတယ်လေ။ကောင်းပြီးသွားတယ်ဆိုတော့တောင်းတော့ကုန်တော့တောင်းတော့မရတော့တော့လကားပဲ။ငါးတော့ပြီးတော့လေ၄တောင်းဖို့လောက်ပဲရတဲ့ပုံစံမျိုးဖြစ်နေတာပေါ့။အပြင်မှာတတော့အခုဒေတာကိုဒီနေ့ဆို9000လောက်ရောင်းနေကြတယ်ဒေတာ9000မပြည့်ရင်အရောနှောတွေများတယ်။ကြားစီဝယ်ရတဲ့စီတန်လုံးချားကဒီနေ့က92ကို2930ခန့်မြောက်။ဒီနေ့ကမိခိတာကျန်တာမိခိတာမှာတော့6နဲ့ဗျ။မိခိတာမှာ4ရတယ်။အခုဖြစ်နေတာမန္တလေးမှာတော်တော် slow ဖြစ်နေတာဗျ။ဟုတ်။အခုလိုနဲ့၄ကြိမ်ထားတန်းစီရတဲ့ဘဝတွေရောက်နေတာပေါ့ဟုတ်။
စီကောင်စီရဲ့စွမ်းအင်ဝီကြီးဌာနကတော့စက်သုံးစီပြက်လက်မယ်ဆိုတဲ့ကောလာဟာလာသတင်းတွေကိုမယုံကြဘူးနဲ့ဩဂတ်စ်လဒုတိယပတ်ကုန်အထိစက်သုံးစီသုံးဆနိုင်မှုကိုတိလဝစိတ်ကမ်းမှာကြိုတင်တူလောင်ထားကြောင်းပြောဆိုခဲ့တာပါပြီးခဲ့တဲ့လလယ်ကစနိုင်ငံအလှမ်းမိုးအဆက်မပြတ်ရွာသွန်းပြီးတော့ရေကြီးရေရှမ်းတာတွေရှိခဲ့တာကြောင့်တိလဝစိတ်ကမ်းကပုံမှန်လုပ်ငန်းတွေမှာကြန့်ကြာမှုစီတင်ရင်တွေလမ်းခီးအခက်အခဲတွေကြောင့်အနည်းငယ်နှောင့်နှေးမှုတွေရှိနေတာလို့သတင်းထုတ်ပြန်ထားပါတယ်ဒီအတွက်လည်းစိုးရိမ်မှုမဖြစ်ကြဘူးနဲ့လိုအပ်တာထက်ပိုမိုဝယ်ယူစုဆောင်းတာတွေမလုပ်ဖို့လည်းတိုက်တွန်းထားပါတယ်ရှင်
မြန်မာနိုင်ငံမှာစက်သုံးစီပြက်လက်ရှာပါမှုနဲ့မြို့ကြီးတွေမှာအပေါင်းလို့ပေါ့နော်ကြုံနေရတာကိုအလိမ္မာပြပြခဲ့တာပါအခုတော့ကယားနယ်ဆက်ဆက်နေတဲ့ရှမ်းတောင်ပိုင်းဘလူးချောင်းဒေသခံတွေရေပေးသင့်နေတာပါရှမ်းပြည်တောင်ပိုင်းမိုးပြက်ရေကာတာဖွင့်ချလိုက်ပြီးတဲ့နောက်ဘလူးချောင်းတစ်လျှောက်ကရေပေးသင့်ချေးရွာသားတွေဘေးလွယကိုပြောင်းရွှေ့နေရတယ်လို့ဒေသခံတွေကပြောပါတယ်ဒီရေပေးကြောင့်စိုက်ပျိုးမွေးမြူလုပ်ငန်းတွေလည်းထိခိုက်မှုတွေရှိခဲ့ပါတယ်ရှမ်းပြည်တောင်ပိုင်းကရေပေးသင့်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမိတ်သင်စင်ပြောပြပေးပါအောင်ခင်ဗျာ
မကြသေးခင်ရက်တွေကမိုးပြဲရေကာတာဖွင့်ချလိုက်ပြီးတဲ့နောက်ဘလူးချောင်းတစ်လျှောက်ကကြေးရွာ10ခုထပ်မင်းရေကြီးရေရှမ်းမှုနဲ့ကြုံနေရပြီးတော့စစ်ဘေးရှောင်တွေနဲ့ဒေသခံတွေအရေးပေါ်ရွှေ့ပြောင်းထားရတယ်ဆိုပြီးမိုးပြဲစစ်ဘေးရှောင်ကော်မတီတာဝန်ရှိသူတစ်ယောက်ကဖေဝေကိုပြောပါလိ
ဒီမြုပ်တော့လာကျတော့ဒီမိုးပြဲမြုပ်ပေါ်လေးရက်ကွဲပေါ့နော်လေးရက်ကွဲမြုပ်လိမ့်မယ်နော်ဒီမိုးပြဲအင်းဖလိုက်အင်းပေါဝင်ပေါ့နော်ဒီဟိုကြရပြီနဲ့ဖက်ဆိုရင်ဒီပေါင်းတော့အင်းတို့ဒီပြားပြီပြားနေကြရလို့ပါလို့ဆိုရင်အကုန်လုံးကဒီကမချီကြေးရွာကျတော့ဒီဆယ်ရွာဝန်းကျင်လောက်တော့မြုပ်သွားတာပေါ့နော်နောက်ပြီးစီးပေးဆောင်နဲ့ဒေသခံတွေကျတော့လေဒီ1200 2500ကျားဝန်းကျင်လောက်တော့ဒီရာကြီးရှေ့ပြောင်းချရတာပေါ့နော်
မိုးပြေရေကာတာဖွင့်ချလိုက်ပြီးတဲ့နောက်ဆက်တွဲရေပေးသင့်အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်ပြောခွင့်ရလူမှုရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူး။ရေပေးကြောင့်ဒေသခံတွေအထူးကလုံခြုံနေတဲ့လုပ်ငန်းတွေမှာထိခိုက်မှုတွေရှိနေတယ်ဆိုပြီးမိုးပြေစစ်ပေးဆောင်ကော်မတီတာဝန်ရှိသူတွေကပြောပါတ
ယ်။ဒီမိုးပြေဖက်ချောင်းကခန့်မှန်းချေရဆိုရင်လည်းမြေကဒီ1000ဝန်းကျင်လောက်တော့ပြစီရပါတော့ဒီဒီကကံကြော်ဒီမိုးပြဖက်ချမ်းမှာဒီအက200ဝန်းကျင်လောက်တော့ပျက်စီးသွားတော့ဘောတော့ဒီရေမြုပ်သွားတော့ဘောနော်အဲ200ဝန်းကျင်လောက်တော့ရှိနေတယ်ဗျာဒါပေမဲ့ကြားပြီနဲ့ဖက်ကြည့်ရောကျော်လဲအတိအကျမသိရသေးဘူးဗျာ
မိုးပြမြို့ပေါ်၄ရက်ကွက်နဲ့ဒီမောဆိုးဘက်ကဖျားပြူကြီးရွာဖျားနေကြီးရွာအပါဝင်လွှိုက်ကော်ဘက်မှာလေးရေနေမြုပ်နေတာပါရေဘေးတင်တွေအတွက်အရေးပေါ်ကူညီတွေလည်းလိုအပ်နေတယ်ဆိုပြီးမိုးပြစီဘေးရှောင်ကော်မတီတာဝန်ရှိသူတွေကပြောပါလိ
ကျုပ်လူတွေ့တယ်ကျတော့ဒီအစားတောက်တွေအစားဝင်တွေတွေ့အဲ့ဒါရေမြုပ်သွားတဲ့ဟာအဲ့ဒီပုံလုံးစုသွားတဲ့ဟာတွေပေါ့နော်အဲ့ဒါကျတော့အကူကြီးတော့လူအားတော့ပေါ့နော်ဒီကတူတွေ့စားတောက်ရေတွေ့ပေါ့အခြေခံစားတော့ကုန်ပြီပေါ့နော်နောက်ဥစားချုပ်လူအားမှာပေါ့အခုလက်ရှိထိတော့ကျတော့ကြားမိကကျတော့ဒီကြီးကြီးမားမားအလူလာပေးတာလည်းကွအစီရောတစ်ခွဲမရှိသေးဘူးပေါ့နော်အဒီအချို့တော့ရှိလိမ့်မယ်ဒါပေမဲ့ဒီတတိပုဂ္ဂလနေပြီးတဲ့ဟာတို့နောက်ပြီးတော့အတင်ဖွဲ့တခုဆိုလည်းဒီနည်းနည်းတတိမမွားလေးတွေအမျိုးလောက်ပဲတော့ရှိသေးတော့ပေါ့နော
်မကြသေးခင်ရက်တွေကဘလူးချောင်းရေရှစ်ပေထက်မင်းမြင့်တက်ခဲ့ပြီပဲလေအခုနောက်ပိုင်းနှစ်ပေလောက်ရေပြန်ကျတော့တယ်ဆိုပြီးဒေသခံတွေကပြောပါလေမိုးပြင်းမှာတော့ရေရှည်ဝန်းရည်အတွက်မိုးစဘာနဲ့ငားမွေးမြူရေလုပ်ငန်းကိုသာအဓိကလုပ်ကိုင်နေတာဖြစ်ပြီးအခုလိုမျိုးရေကြီးနှင်းမြုပ်မှုတွေကြောင့်ရေရှည်စားနပ်ရိက္ခာပြုလုပ်မှုထိခိုက်မှာကိုလည်းစိုးရိမ်နေရပါတယ်ရှင
်။ကြရားနဲ့ဆက်ဆက်နေတဲ့ရှမ်းပြည်တောင်ပိုင်းဘလူးချောင်းဒေသခံတွေလည်းရေပေးသင့်နေတာမအီသန်စင်ပြပြခဲ့တာပါ။အခုလိုသတင်းလွှာတွေအပီမှာတော့မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာဥအောင်ခေရမြမရေးသုံးသက်ချက်နောက်ကျမိုက်ခန္ဓာနဲ့တိုင်းသတင်းလွှာပတ်စင်ခန္ဓာတွေလာဖို့ရှိသေးတာမျိုးဆက်နာစင်ကြည့်ရှုကြပါဦးခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ
VOA Telegram တရားဝင်စာမျက်နှာက VOA Bambi ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American တန်ခါနဲ့ August 1ရက်ချက်သားရေးညအစီအစဉ်တွေကို American ပြည်တော်စီ Washington DC မြို့တော်ကနေလှိုင်းဒိုမီတာ32 52တို့ကနေည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒါအပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းတွင်ဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်သောရရှင်တွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာ burmese@voanews.com burmese@voanews.com ကိုပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်း message ကနေတစ်ဆင့်ဆက်သွင်းနိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကြက်သားရင်းညာတိုင်းထုတ်လင့်ပေးနေကြပတ်စင်ကဏ္ဍတွေကကျွန်တော်ပြောပြနေကြချမ်းမိုင်ကန္တာနောက်တိုင်းရင်ဒေသသတင်းတော်တွေတိုင်းရင်ဒေသကသတင်းလွှာစတဲ့ပတ်စင်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့ရခိုင်ကလူမျိုးရေးပဋိပက္ခမိဘဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားပါတယ်။ရ ेंजर လက်နက်ကိုင်တပ်ဖွဲ့ကိုစစ်တပ်ကမာမိတ်လုပ်ပြီးအရခတက်ရဲ့စစ်စင်ရေးပြက်ပြအောင်ကြိုးပမ်းနေကြောင်းဥအောင်ခင်ကသုံးသပ်တင်ပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ခိုင်ပြည်နယ်မောင်တုံးမြို့နယ်ကအောင်ဗလခေါ်ရခိုင်ကျေးရွာကိုစစ်ကောင်စီနဲ့မွတ်စလင်လက်နက်ကိုင်ပူးပေါင်းတပ်ဖွဲ့ကဇူလိုင်လ14ရက်နေ့ကမိရှို့သွားကြောင်း DMG သတင်းမှာပေါ်ပြပါတယ်မွတ်စလင်လက်နက်ကိုင်နဲ့စစ်ကောင်စီတပ်လက်တွဲပြီးအာရခတပ်တော်ကိုတိုက်ခိုက်တာဟာရခိုင်စစ်ပွဲရဲ့ထူးခြားချက်တစ်ခုပါပဲအာစာခေါ်အာရခိုင်ရိုဟင်ဂျာကဲတင်ရေးတပ်ဖွဲ့ RSO ရိုဟင်ဂျာသွေးစည်းအဖွဲ့ARA အရကန်ရိုဟင်ဂျာတပ်ဖွဲ့စတဲ့ရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေစစ်ကောင်စီတပ်နဲ့ပူးတွဲပြီးဘူးဇင်းအောင်မောင်တော်ဒေသမှာလှုပ်ရှားနေကြပါတယ်။ DMG သတင်းဌာနကဘူးဇင်းအောင်မျိုးနယ်ကိုကွင်းစင်လေ့လာတဲ့အခါမှာစစ်လင်နန်းစင်အာစာမွတ်စလင်နဲ့ရိုဟင်ဂျာတပ်ဖွဲ့ကနေအိမ်တွေကိုမိရှို့ပြီးလူရဲဖျက်ဆီးကြောင်းဒေသခံတွေကပြောတယ်လို့ဆိုပါတယ်။ဦးနေတော်မျိုးနဲ့မောင်နှမကြီးရကမွတ်စလင်ဦးလာရွှေကိုတွဲဆောင်မင်းများတဲ့အခါမှာ2019တုန်းကအာစာရိုဟင်ဂျာတပ်ဖွဲ့ဝင်လာပြီးမကြမီရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြရပါတယ်။အဲ့ဒီကတည်းကအာစာနဲ့စစ်တပ်ပူးပေါင်းလုပ်ကင်ရတာဖြစ်ပေမဲ့အခုမှမျက်မြင်ကိုယ်တွေ့မြင်ရတယ်လို့ဆိုပါတယ်။အကြမ်းဖက်စစ်အစိုးရနဲ့အကြမ်းဖက်ရိုဟင်ဂျာတို့ရဲ့လုပ်ရဟာတခုမှကောင်းကျိုးမပေးတဲ့အတွက်လက်မခံနိုင်ဘူးလို့ဆိုပါတယ်2019တုန်းကအာစာရိုဟင်ဂျာတပ်နဲ့စစ်ကောင်စီအကွက်စင်ပုံကိုမွတ်စလင်အမျိုးသားအာဘူကမှတ်မိနေပါတယ်အာစာတပ်ဖွဲ့ကစစ်တပ်ကိုတိုက်မယ်ဆိုပြီးတရွာကို3လောက်ဝင်လာပြီးတနက်2ချက်3ချက်လောက်ပြစ်ပြပါတယ်တနက်တန်ကြာတာနဲ့စစ်တပ်ကအင်အားအလုံးအင်းနဲ့ဝင်လာပြီးပြစ်ခတ်တပ်ဖြတ်တော့တာပါပဲတကယ်တော့မွတ်စလင်နေနေရေးလုံနိုင်အောင်အာစာရိုဟင်ဂျာတပ်ကလမ်းပွင့်ပေးလိုက်တဲ့သဘောဖြစ်နေပါတယ်။အာစာတပ်ဖွဲ့ဝင်တွေဟာရခိုင်စကားဗမာစကားနဲ့အင်္ဂလိပ်စကားကိုနားလည်သူတွေမဟုတ်တဲ့နိုင်ငံခြားသားလိုဖြစ်နေပြီးသူတို့လိုချင်တဲ့ငွေရနိုင်ဖို့ကသာအဓိကထားတယ်လို့ဦးသီးတော်မြို့ကန်တဦးကပြောပါလေ။ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကမွတ်စလင်လူငယ်200လောက်ကိုအာစာနဲ့အခြားရိုဟင်ဂျာတပ်ဖွဲ့တွေကစစ်ကောင်စီတပ်ကိုရောင်းစားထားကြောင်းဇူလိုင်လ1ရက်နေ့ထုတ် DMG သတင်းမှာပေါ်ပြပါတယ်။ရိုဟင်ဂျာမွတ်စလင်ကိစ္စမှာစစ်ကောင်စီဟာလူမျိုးရေးပဋိပက္ခဖြစ်အောင်ရာစီနေတာတွေ့ရတယ်လို့ NUG ယာယီသမရဒူဝါလက်ရှိလာက NUG အစိုးရအစည်းအဝေးမှာမေလ28ရက်နေ့ကပြောသွားကြောင်းသိရပါတယ်။ဒေလာဒူဒေတာကလွတ်တော်အမဟောင်းဥပေတန်းကတော့ရခိုင်နဲ့မွတ်စလင်ပဋိပက္ခဖြစ်လာရင်အာရခတက်တော်ရဲ့တွန်လိုင်းလမ်းကြောင်းပြောင်းသွားပြီးကြာဆုံးလိမ့်မယ်လို့ယုံကြည်တဲ့အတွက်အောက်လမ်းနီးနဲ့ရန်တိုက်ပေးတာလို့ဆိုပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသကြာဆုံးတော့မဲ့အရင်းနဲ့ကြုံတွေ့နေရတဲ့စစ်ကောင်စီဟာစစ်အင်အားဖြစ်တင်းမှုအတွက်နိုင်ငံသားဖြစ်ခွင့်မရတဲ့အပေကမွတ်စလင်တွေကိုစစ်မှုထမ်းမှုအတင်းအဓမ္မခေါ်ယူနေပါလေ မွတ်စလင်အများဆုံးနေထိုင်ရာစစ်သွေးဘူးဒီတော်မောင်တော်ဒေသကိုအဓိကပြစ်မှတ်ထားပြီးစီယုံတယ်လို့ DMG သတင်းဌာနကဆိုပါတယ်စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်ဇော်မင်းထွန်းကတော့မွတ်စလင်တွေကဒုံလုံရေးပေးဖို့တောင်းဆိုလာတဲ့အတွက်မိမိကိုမိမိခုခံကာကွယ်နိုင်ခွင့်ရှိတယ်ဆိုတဲ့ရှုထောင့်ကကြည့်ပြီးစစ်တင်တန်းပေးတာလို့ BBC နဲ့တွေးဆွန်မေးမြန်းကမ်းမှာပြောဆိုသွားပါတယ်စစ်တွေမြို့နယ်ကမွတ်စလင်ချေးရွာနဲ့ဒုက္ခတဲ့စခန်းအချို့ကလူငယ်တထောင်ကျော်ကိုစစ်တင်တန်းပေးပြီးတိုက်ပွဲဝင်ခိုင်းရန်သိရပါတယ်ဘူးဒီတော်စစ်စင်ရေးကိုကဲမှုဌာနချုပ်စက္ခခ15ကိုအရက်ခတ်တိမ့်ပိုက်စင်ကစစ်ကောင်စီတပ်သားတွေနဲ့အတူမွတ်စလင်တပ်သားယာချီပြီးလက်နက်ချခဲ့ပါတယ်အရက်ခတ်တိုက်ပွဲအရှင်ရလာခြင်းအေးအလိုမရှိဆိုတဲ့မွတ်စလင်ဆန္ဒပြပွဲတွေဘူးဒီတော်မောင်တော်နဲ့စစ်တွေမှာဖြစ်ပွားပါတယ်စစ်ကောင်စီတင်းရှင်းမှုအောက်ကလူရင်းချမွတ်စလင်တွေဟာခက်မရလုံနေရတယ်လို့ဆိုပါတယ်တကယ်တော့ရိုဟင်ဂျာမွတ်စလင်ဟာအခြားလူမျိုးတွေနဲ့အဲအတူပုံမြနေထိုင်လိုတယ်လို့ DMG စုံစမ်းမေးမြန်းချက်အရာသိရှိရပါတယ်2010နဲ့2019လူမျိုးရေးပဋိပက္ခကြောင့်ရိုဟင်ဂျာမွတ်စလင်တသန်းနီးပါးဘင်္ဂလားဒေ့ရှ်မှာဝင်ရောက်ကိုလိုနီတာအခုအထိပြန်မလာနိုင်သေးပါဘူးရခိုင်မျိုးသားအဖွဲ့ချုပ်နဲ့အာရက်ခတပ်တော်ကတော့ဒေသခံမွတ်စလင်တွေဟာအာရက်ခနိုင်ငံသားတွေဖြစ်လို့တန်းတူညီတူနိုင်ငံသားအခွင့်အရေးပေးရမယ်လို့အတိအလင်းပြောဆိုထားတာရှိကြောင်းဇော်လိုက်လတရနေ့ထုတ် DMG သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
စခိုင်မှာရိုဟင်ဂျာကိုစစ်တပ်ကသင်တန်းပေးပြီးလူမျိုးရေးပဋိပက္ခမိဘဆိုရင်ရတာကိုဥရောပခင်သုံးသပ်ပြခဲ့တာပါအခုတော့ကျမကြီးခဏပါဒီတစ်ပတ်မှာတော့ပြင်းထန်ဝမ်းပြည့်ဝမ်းလျှောအတွက်ဆေးရုံပြသင်ပုံကိုပြောထားပါတယ်ဒီပြင်းထန်ဝမ်းပြက်ဝမ်းလျှောရောဂါဖြစ်တဲ့ကာလာဝမ်းဖြစ်နိုင်တာအတွက်ဘယ်အချိန်ဆေးရုံပြဖို့နဲ့စစ်စစ်ကြည့်ဖို့လိုတာကိုကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်ဘယ်အချိန်ဘယ်ဆေးရုံပြသင့်ပြီးဘာကြောင့်စစ်စစ်ဖို့အရေးကြီးကဆေးရုံမရောက်ခင်လဲဘာတွေလှုပ်ထားသင့်ပါလဲဒီကြောင့်နေရောင်မြို့ Wicker Hive ဆေးရုံကအထွေထွေယောဂကုဌာနဒုဆေးရုံအုပ်ကြီးနဲ့မြန်မာလူနာတွေကိုလည်းအင်တာနက်ဖုန်းကနေတဆင့်ကူညီပေးလာတဲ့ကုဆက်ယောဂတစ်ခုဒေါက်တာဆရာသက်ကိုကျွန်တော်ပဲမေးထားပါတယ်ခင်ဗျာ
โอเคทุกผู้เสียวินดีดร.ဇေယသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကရန်ကုန်လိုမြို့ကြီးကတချို့နေရာတွေမှာပါပြင်းထန်ဝမ်းပြက်ဝမ်းလျှောဒီကာလာဝဲယောဂါပြက်နှက်ခံစားခဲ့ရတာ ਨੇ ပတ်သက်ပြီးတော့ပြီးခဲ့တဲ့ပတ်တွေတုန်းကတော့ဆရာကြီးအသက်အန္တရာယ်မဆုံးရှုံးစေဖို့ ਨੇ စမဖြစ်အောင်ကာကွယ်ဖို့နောက်ဒီယောဂါကိုထိန်းချုပ်နိုင်ဖို့တွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီယောဂါဖြစ်လာခဲ့လို့ရှိရင်လည်းပေးချိန်မှာဒီဆေးရုံဆေးခံမဖြစ်မနေပြတင်တာနဲ့ဆက်လုပ်တင်တာတွေကိုအဓိကပြောမှာမို့ပေးချိန်ဆေးရုံဆေးခံစပြတဲ့အမြန်ပြတင်တာပေါ့ဆရာနော်ကိုစပြောပြပေးပါလားဆရာကြီ
းဝင်းကတနေ့ကိုဆယ်ချင်းတစ်သွားနေပြီရေတွေကြီးပဲသွားနေပြီပြီးတော့ကိုယ့်ရဲ့အိမ်ကြီးချင်းမှာပဲဖြစ်ဖြစ်ကိုသွားတဲ့ရက်ွက်တစ်ခုကပဲဒီဒါမျိုးတွေဝင်းချောဝင်းပြက်ယောဂါတွေကြားတယ်ဆိုလို့ရှိရင်တော့ဆရာဝင်ပြောပြတင်ပါတယ်ကျောင်းဝင်ပြောပြလို့ရှိရင်လည်းတာမန်ဒေသနာစည်းကမ်းလို့ပြောလို့ပိုင်းအစိုးရဒေသနာစည်းကမ်းတွေမှာပြပြပြောပြီးတော့ပါလို့လဲဆိုတော့ပုံမှန်နိုင်ငံမှာဒီကာလာဝမ်းယောဂါကိုစစ်ဖို့အတွက်ကတာမန်စည်းကမ်းတွေမှာစစ်လို့မရဘူးဆိုတော့ကျွန်တော်ဒီနိုင်ငံမှာတော့ကျွန်တော်စစ်လို့ရတယ်ဒါတော့မှကျွန်တော်အနေနဲ့ပြောပါတယ်ဒါကာလာဝမ်းယောဂါကို suspicious ဖြစ်ပါတယ်ဆိုရင် DOE ချက်တီ sample ပို့ပါတယ်ဆို DOE ဆိုတော့ကျမ်းမာဦးစီးဌာနပေါ့နော်ဆိုတော့ဒါကလည်း policy အပိုင်းကိုမူတည်တာပေါ့လေဒီယောဂါကိုလက္ခဏာပြလာပြီး treatment ကလည်းဘာမှတော့မရှိဘူးရေတောက်မယ်တဆားရေတောက်မယ်ရေနဲ့ကြားတဲ့နဲ့ပါရေရေတောက်မယ်ဒီကိုခန္ဓာတွေကိုဖြည့်ပေးမယ် antibody တောက်မယ်ပေါ့နော်ဒါတွေလုပ်လိုက်တယ်ဟုတ်ပြီဒါပေမဲ့ဒီယောဂါဒီကာလာဝမ်းယောဂါလားဟုတ်လားမဟုတ်လားဆိုတာကိုစစ်ဖို့တော့လူရေ
ဟုတ်ကဲ့ဆရာအဲ့တော့ဘာကြောင့်အခုလို့စစ်ဖို့အရေးကြီးရတာလဲဆရာရေ
ဘာဖြစ်လို့လဲဆိုတော့ကိုက index တွေမဖြစ်စေခြင်းဘူးကိုကြောင့်တခြားသောကိုယ့်ရဲ့ရက်ွက်ထဲမှာရှိတဲ့လူတွေမကူးစေခြင်းဘူးဒါတွေကကတော့ကူးစက်ယောဂါတွေပေါ့နော်ကူးစက်ယောဂါဆိုတာအမြဲတမ်း index ကြီးဆိုတာစရကြီးဆိုတာရှိပါတယ်ကိုဗစ်မှာလည်းရှိသလိုဒါမျိုးကူးစက်ယောဂါရဲ့ယောဂါတွေမှာဆိုတာရှိကိုရှိပါတယ်ဆိုတော့ DR ကနေဒီ index ကြီးကိုဒီ local ကိုထိနိုင်လို့ရှိရင်ကျွန်တော်တို့အနေနဲ့ဒါကဒီတွေကကူးတော့မဟုတ်တဲ့အကြောင်းအများကြီးခင်လို့တွေ့ရတယ်လ လေတွေကကုဆိုတော့လေကိုပိတ်လို့မှမရတာလေဆိုတော့ဘာမှလုပ်လို့မရအောင်ဒါကြောင့်မလို့ဒါကလေတွေကကုရဲ့ယောဂမဟုတ်တဲ့အတွက်ကြောင့်နံပါတ်1ကဟိုအစားအသောက်ကသူ့ရဲ့ဝင်းရမှာတစ်ဆင့်ဆိုတော့ဒီလူကဝင်းလျှောတယ်ဒီဝင်းကသူ့ဟာသူကျွန်တော်ဒီနိုင်ငံမှာပေါ့ septic tank လို့ခေါ်တာပေါ့နော်အိမ်မှာသွားပြီး flush လုပ်လိုက်လို့ရှိရင်ဒါကဒီအောက်ထဲကို septic tank နဲ့သွားတယ်ပြီးသွားလို့ရှိရင်သူ့ဟာသူ drainage system နဲ့
အညစ်အကြေးဆုံးပိုက်ပေါ့ဆရာနော
်ဟုတ်ပါတယ်သွားတယ်သူ့ဟာသူသွားသွားတယ်ပြီးသွားအောင်ဒါပေမဲ့ဒီကျွန်တော်တို့အင်ဂျင်ကြီးအများကြီးဖြစ်တယ်ကျူးကျော်ရောက်ကွက်လို့ဟာမျိုးမှာ septic tank မှာမရှိတာသူတို့ကပုံအင်သာလို့ဟာမျိုးဟို twin တူတဲ့အင်သာအစိုးဆုံးကတော့ twin တူအင်သာတွေပေါ့နော်အစိုးဆုံးကတော့လမ်းမေးမှာသွားပါတာပေါ့ဗျာဆိုလမ်းမေးမှာသွားပြီးတော့အင်သာကိုသွားဆုံးလိုက်တဲ့အခါကျတော့ဒီမဆင်တွေကလမ်းမေးမှာရှိနေတယ်လမ်းမေးမှာဆိုရင်ရင်ရှိတယ်ဒီရင်ကောင်တွေကဒါကိုသွားပြီးတော့နားမှာပဲတဘာဝပဲလေဆိုတော့ဒီရင်ကောင်နားပြီးသွားလို့ရှိရင်အဲ့ရင်ကောင်ကကိုယ့်အစာကိုရောက်မှာပဲကိုတမင်းစားနေအချိန်မှာဒီရင်ကောင်တွေတဝဲဝဲနဲ့ဖြစ်နေဒီရင်ကောင်ကထိန်းလို့လည်းမရဘူးပြီးတော့လူနေအင်ဂျီကလည်းထူထပ်တယ်မိုးရလဲရွာလေစိုးစိစိုးစိနေဆိုဒီပြီးတော့စားတဲ့အလုပ်တွေကလည်းခိလုပ်ပြီးတော့စားတယ်မဟုတ်ဘူးမိုက်ခရိုဝေ့ဗ်နဲ့ထုတ်ပြီးတော့လုပ်တာတွေလည်းမဟုတ်ဘူးဆိုတော့ဓာရီကအရန်ကိုကိုယ့်အတွက်ရောဂါရာစေလက္ခဏာတွေဒါကြောင့်မလို့ index phaser ဒါကြောင့်မလို့ကိုဝင်းရှုံးဝင်းရဖြစ်လို့ရှိရင်ဆရာဝန်သွားပြလို့ရှိရင်လည်းဒီကျောင်းမဦးစီးဌာနမှာရှိတဲ့ဆေးရုံတွေမှာသွားပြီးဒါမျိုးတော့ငါထင်းနေငါ့ကိုစစ်ပြီးလို့ရမလားဆိုတာတို့မှာ protocol တော့ရှိမယ်လေတူပါရဲ
့ဟုတ်ကဲ့ဆရာအဲ့တော့ဒီလူနေမှုအစဉ်ပိုင်းနိုင်ကြတဲ့အနေအထားမျိုးမှာပေါ့နော်ဒီယောဂါတွေကအဲ့လိုပတ်ဝန်းကျင်အတိုင်းဝဲမှာပို့ဖြစ်နိုင်တဲ့အနေအထားရှိတဲ့ခါကြတော့မြန်မာနိုင်ငံမှာလည်းဒီကျူကျော်ရက်ွက်တွေတို့
ဟုတ်ပါတယ
်နောက်စင်ကြယ်ဖုံရက်ွက်တွေတို့နောက်ပို့ဆိုရတော့ဒီစစ်ဖြစ်နေတော့စစ်ပေးရှောင်ဒေသတွေစစ်တပ်ခံဒေသတွေအဲဒုက္ခတွေစခန်းတွေပေါအောင်ပေါ့နော်အခုလိုအလားတူအနေအထားမျိုးကအန္တရာယ်ရှိတော့ဆရာကြီးစဖြစ်နိုင်လို
့ဟုတ်ပါတယ်
အဲ့တော့အဲ့ဒီအတွက်ကောဆရာကြီးကိုယ်ကလည်းကုဆက်မခံရအောင်ကိုကလည်းဖြန့်နေတယ်မဖြစ်အောင်ပေါ့နော်။ဘာထပ်ပြီးတော့ကုဆက်ခံရဖို့အန္တရာယ်ရှိတဲ့သူတွေကိုအကြံပြုခြင်းလေးလည်းဆရာက
အစားတော့ကိုဟိုယူပြချက်ပြီးတော့ပါပေါ့နော်။ဒါကအကောင်းဆုံးနေရာမှာပဲဈေးလည်းပေါ့။အော်နောက်တစ်ခုကတော့မကျက်တဲ့ဖြစ်နေလို့ရှိရင်အဲ့လိုအတုပ်တူလို့ပေါ့ဖြစ်နေအိမ်မှာတုပ်ပေါ့။အဲ့လိုကိုကပြရလမ်းပြီးဟိုလမ်းမမှာရောင်းနေအစားအစာကိုကင်ထားတဲ့အစာကြီးဘယ်လိုမျိုးပေါ့နော်။ကိုမှမသိတာလေဘယ်နည်းလောက်ရှိနေပြီလဲမသိဘူး။ဇာရီကဒီတော့ပုံမှန်ရှိနေတာပေါ့နော်ဆိုတော့နောက်တစ်ခုကလည်းဟိုအစာမစားရင်လက်ဆေးပါအိမ်သာသွားပြီးလို့ရှိရင်လက်ဆေးပါဘာကြောင့်လဲဆိုတော့ကျွန်တော်တို့အချို့သောရက်ွက်တွေမှာစက်ကူနဲ့ဆေးရဲ့ပိုင်းတွေရှိတယ်ဆိုရင်လက်ဆေးရဲ့ပိုင်းကြားလို့ရှိရင်နည်းနည်းလေးတင်းလို့ကွက်ကူတန့်ရှင်းဖို့လိုတာပေါ့နော်ဘလောက်ထိရေကိုသုံးသလဲဒီမှာစက်ကူနဲ့သုံးလို့ရှိရင်တော့ပို့ပြီးတော့တန့်ရှင်းတာပေါ့နိပြီးသွားလို့ရှိရင်လက်တွေကိုသေချာဆက်ပြားနဲ့ဆေးပါဒါကကိုယ်ကိုယ်တိုင်လုပ်လို့ရတဲ့အပိုင်းတွေပေါ့နော်ကိုယ်တိုင်ဒီယူဆိုင်ပြီးတော့ဒီလိုမျိုးကိုယ့်ရဲ့တကူရည်တန်ရှင်းမှုအဓိကထားပြီးတော့လုပ
်ဟုတ်ကဲ့ဆရာအခုလိုချင်းနေမှာနောက်ထပ်ရောပါထပ်ပြီးတော့အကြံပြုချင်းသေးတယ်ဆရာ
တတ်နိုင်တဲ့အနေဒါကြီးမြင့်ကြည့်ပေါ့ဒီကိုရိုနာနဲ့ပတ်သက်တဲ့ vaccine တွေများရှိသလားဒါပေမဲ့စင်ကြယ်ပုံးရက်ွက်မှာနေနေတာမို့လူနေထူထပ်တဲ့ရက်ွက်တွေမှာနေနေတဲ့လူတွေအတွက်ကဒီဆေးတွေကကိုယ်နဲ့နေနေအလန့်ဝေးတွေပါကြောင်းနေဆိုတော့ငွေကြီးရလဲခက်ခဲဖြစ်နိုင်တဲ့အပိုင်းတွေရှိတယ်ဆိုလို့ရှိရင်တော့အကောင်ဆုံးနဲ့ဈေးအပေါ်ဆုံးနေတဲ့တကူကြီးဈေးမာကြီးတိုင်ချင်းမှုပါပဲဖြစ်လာလို့ရှိရင်လက်စားရည်တော့ပါသေးကမှဝယ်ပြီးလို့ရှိရင်မဝယ်လို့မရထားပါဘူးညကြီးမိုးချိုသေးကနေပိတ်နေတယ်သေးကနေကအနည်းတဝိုက်မှမရှိဘူးကိုယ့်အိမ်မှာစားရှိပါတယ်အိမ်တိုင်းအိမ်တိုင်းမှာစားရှိပါတယ်အိမ်တိုင်းအိမ်တိုင်းမှာရေရှိပါတယ်အိမ်တိုင်းအိမ်တိုင်းမှာသူကြားရှိပါတယ်ဒါလည်းအလွယ်ကူဆုံးနီလန်းနဲ့တဆားရည်လုပ်ရတယ်နီလန်းမှာ
ဟုတ်ကဲ့ဆရာဒီတဆားရည်ကိုဟိုဘလောက်ပမာဏစီရောဆက်ပြီးတော့ဖြောရတာလေးလည်းရှင်းပြပေးပါလားဆရာကြီ
းဘလောက်ထည့်ရတယ်ဆိုတော့တတ်နိုင်တယ်လို့တဆား35ဆုံးထည့်ပါတတ်နိုင်တယ်လို့တကြား35ဆုံးလည်းဘာကြောင့်လဲဆိုစားရည်ကြီးပဲတောက်လို့ရှင်ငန်တူးတော့ဘူးမှမတောက်နိုင်ဘူးတကြားလို့တကြားထည့်ထားတာပေါ့လေဆိုတော့စားရည်ကြားနဲ့ပြောလိုက်ရင်ဆိုလို့ရှိရင်ကို့အတွက်အများကြီးတောက်ရတာလည်းအဆင်ပြေပါတယ်ဒါမယုံလို့ရှင်စေးဆိုင်ဒီမှာရောက်နေတဲ့စားရည်ရဲ့အနောက်မှာရှိတဲ့ဟာရောအင်္ဂလိပ်လူကြီးကတော့တော်တော်နည်းနည်းပေါပါတော့ခက်ခဲမှုရှိနေရှိမှာပေါ့တချို့လူတွေအတွက်ဒါပေမဲ့လည်းနားလေလူဖက်ကြည့်လိုက်ရှုလို့ချင်း the same ကလောအိမ်မှာရှိတဲ့ပစ္စည်းနဲ့အတူတူလုပ်လို့ရတဲ့နည်းလမ်းပေါ့လေဒါကလူတိုင်းလုပ်လို့ရတယ်ဒါစင်ကြယ်ပုံးမြတ်ကွက်မှာပဲဖြစ်ဖြစ်ငွေကြီးမတတ်နိုင်တဲ့မိသားစုမှာပဲဖြစ်ဖြစ်စစ်ပေးဆောင်တဲ့ဒီကောင်မှာဖြစ်ဖြစ်စားနဲ့ကြားနဲ့ရေရတော့နေရာတကပေါ့အလွယ်ကူဆုံးရတဲ့နည်းလမ်းတစ်ခုပါပြီးတော့ဟိုကကိုကောင်းလို့အများကြီးရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါဆရာ
လက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့ပြင်းထန်ဝမ်းပြည့်ဝမ်းလျှောယောဂအတွက်ဘလို့ပဲပုံဆေးရုံပြဆေးစစ်သင်ပုံကိုကျမ်းမာရေးကဏ္ဍမှာနှဆင်ကြည့်ရှုခဲ့ရတာပါအခုတော့နောက်ပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်းသတင်းလှပါဒီတစ်ပတ်မှာတော့ရခိုင်ဘက်မောင်းတော့ကရွာမှာ စစ်တပ်လက်နက်ကြီးတန်းခံရတာနောက်ကချင်ဘက်ဗမော်တဝိုက်စစ်တပ်နဲ့ KIA ကချင်တပ်တိုက်ပွဲပြန်ပြင်းလာပြီးဒေသခံတွေသွာလာရခက်လာတာနောက်ချင်းဘက်ဖအံမှာလည်းမြို့သိမ်းတိုက်ပွဲသတင်းကြောင့်ဒေသခံတွေစိုးရိမ်တင်းရှောင်နေရတာပါဝင်တိုင်းရင်းသတင်းတွေကိုပြောပြထားပါတယ်ဒီစီစဉ်ကိုတော့ FVR လို့တူကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတော်ဝန်တော်သားဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါဦးခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မောင်နှုံမြို့နယ်ထဲကရွာတရွာမှာတော့စစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြပ်ရောက်ပောက်ကွဲခဲ့လို့ဒေသခံ9ယောက်ပြင်းထန်ဒဏ်ရာတွေရရှိခဲ့ပါတယ်။ကချင်ပြည်ပမော်မြို့အနီးတစ်ဝိုက်မှာစစ်တပ်နဲ့ကချင်တပ် KIA တပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးမြို့အဝင်အထွက်နေရာတွေမှာသွာလာလို့မရတော့ဘူးလို့ဒေသခံတွေကပြောပါတယ်။တည်င်းလွာတွေထဲမှာတော့ချင်းပြည်ဖလန်းမှာမြို့သိမ်းတိုက်ပွဲဆတော့မယ်ဆိုတဲ့သတင်းကြောင့်ဒေသခံတွေနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေကြရတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်ကျွန်မကနန်းဟောင်းမှရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မောင်တုံးမြို့နယ်အထက်ကန်သာရရွာကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ရွာအုပ်ချုပ်ရေးမှုအပါအဝင်ဒေသခံ9ယောက်ဒဏ်ရာပြင်းထန်ရရှိသွားပါတယ်နာခခ9မြို့တကြီးစခန်းကနေဇူလိုင်လ28ရက်နေ့ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောက်ခဲ့တာလို့ရွာသားတယောက်ကပြောပါတယ်ဒဏ်ရာရရှိသူတွေထဲရွာအုပ်ချုပ်ရေးမှုဥပထွန်းအောင်ပါဝင်ပြီးအသက်73နှစ်အရွယ်မိန်းကလေးငယ်တယောက်လည်းပါဝင်ပါတယ်ထိခိုက်ဒဏ်ရာရရှိသူတွေထဲအမျိုးသား2ယောက်ဟာဒဏ်ရာပြင်းထန်လို့အရေးပေါ်စီကူတာမှုခံယူနေရပါတယ်။မောင်တော်ဒေတာထဲစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်စခန်းဖြစ်တဲ့နာခခ9မြို့တကြီးစခန်းကိုအရခတပ်တော်အေအေကဆက်လက်ထိုးစစ်ဆင်နေပြီးမြေပြင်မှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေတယ်လို့မောင်တော်ဒေတာခန်ကပြောပါတယ်။
ကချင်ပြည်ဗမော်မြို့အနီးတဝိုက်မှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးမြို့အဝင်အထွက်နေရာတွေမှာပါသွာလာလို့မရတော့ဘူးလို့ဒေသခံတွေကပြောပါတယ်။ဇူလိုင်လနောက်ဆုံးပတ်ကစလို့ဒီနေ့အချိန်ထိတိုက်ပွဲတွေဖြစ်ပွားနေတာလို့မြို့ခံတယောက်ကပြောပါတယ်။ KIA နဲ့ပူးပေါင်းအဖွဲ့ကဗမော်တက္ကသိုလ်အနောက်ဖက်ချမ်းကနေရာတွေနဲ့ရွာတွေမှာထိုးစစ်ဆင်လာတာဖြစ်ပြီးစစ်ကောင်စီတပ်ကတော့ဝေဟင်ရောမြေပြင်ကနေပါပူးခံတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။လေကြောင်းဘုံကျဲတိုက်ခိုက်မှုလက်နေကြီးပြက်ခတ်မှုတွေကြောင့်ဒေသခံတွေကစိုးရိမ်နေကြပြီးမမော်မိုးမောက်မြို့ကြားမှာလည်းခမာရ၄၃စခန်းသိမ်းတိုက်ပွဲဆက်ဖြစ်နေပါတယ်
။ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP တပ်ဖွဲ့ထိန်းချုပ်ထားတဲ့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်နောင်ကော့ရွာမှာစစ်ကောင်စီတပ်နဲ့ကိုကောင်တပ်ဖွဲ့ MNDAA တို့အကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်။ဇူလိုင်လ28ရက်နေ့ကစပြီးဒီနေ့ဒီချိန်အထိနောင်ကော့ရွာအခြေဆိုင်စစ်ကောင်စီရဲ့ချင်းမြန်တပ်ရင်းခမာရ၁၄နဲ့ကိုကောင်တပ်ဖွဲ့ MNDAA တို့အကြားတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်တပ်မှထိခိုက်သိမ်းဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိမှာတော့ကိုကောင်တပ်ဖွဲ့ဟာနမ်လန်မြို့အနီးတစ်ဝိုက်ကနေပြီးတီဘောမြို့နာမခေါ်ရွာကောင်းမူရွာဟိုနားရွာတွေဘက်ကိုအင်အားဖြည့်တင်းထားပါတယ်နောင်ကော်ရွာဟာတီဘောမြို့နယ်ဆက်လေးမိုင်လောက်ပဲဝေးတာဖြစ်ပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်မှာစစ်ဘေးရှောင်တွေလိုက်ပါလာတဲ့မော်တော်ယာဉ်တစီးတိမ်းမှောက်လို့အမျိုးသမီးတစ်ယောက်သေဆုံးခဲ့ပါတယ်ဇူလိုင်30ရက်နေ့မှာဖလန်းမြို့ကနေကလေးနယ်ဆက်ပါမွန်ချောင်းရွာဘက်ကိုစစ်ဘေးတိမ်းရှောင်ဖို့သွားချိန်မှာဖလန်းဝေဘူးလာကားလမ်းမပေါ်ကမွန်လီရွာကိုမရောက်ခင်ရေမတော်တဆတိမ်းမှောက်မှုဖြစ်ပွားခဲ့တာလို့ဖလန်းမြို့ဒေသခံတယောက်ကပြောပါတယ်ကားသမားပါဝင်ဂျန်9ယောက်လည်းထိခိုက်ဒဏ်ရာတွေရခဲ့ကြပြီးအဲ့ဒီထဲက2ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့ဆိုပါတယ်ဖလန်းမြို့မှာမြို့သိမ်းတိုက်ပွဲပေါ်ဆောင်တော့မယ်ဆိုတဲ့သတင်းထွက်ပေါ်ခဲ့ပြီးနောက်မြို့နေပြည်သူထက်ဝက်ကျော်ကဘီးလွတ်နိုင်မဲ့နေရာတွေကိုတိမ်းရှောင်နေကြတာဖြစ်ပါတယ်အပြည့်စုံကိုသတင်းလွှာထဲမှာနားဆင်ရဖို့ရှိပါတယ်
မွန်ပြည်နယ်အတွင်းတော်လိုင်းရင်အင်အားစုပူပေါင်းတပ်ဖွဲ့တွေထိန်းချုပ်ထားတဲ့အမတ်ရှိပီထောင်စုလမ်းတန်းဖြူစရက်ရေးတဝဲလမ်းမိုင်းကိုစစ်ကောင်စီကအပြင်းထန်ဆိုးစစ်ဆင်နေပြီးလက်တလောမှာတိုက်ပွဲတွေနေ့တိုင်းဖြစ်ပွားနေပါတယ်စစ်ကောင်စီတပ်ကတန်းဖြူစရက်ရေးတဝဲလမ်းမိုင်းကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်ဇူလိုင်လ25ရက်နေ့ကစလို့အပြင်းထန်ဆိုးစစ်ဆင်နေတာဖြစ်ပြီးတိုက်ပွဲတွေကဇူလိုင်လကုန်အထိဖြစ်နေပါတယ်နေ့စဉ်ရက်ဆက်တိုက်ပွဲတွေဖြစ်နေတာကြောင့်ပြည်သူတွေအနေနဲ့အဲ့ဒီလမ်းမိုင်းကိုမလိုအပ် ပဲခရီးမသွားဖို့နဲ့မဖြစ်မနေသွားလာရမယ်ဆိုရင်တိုက်ပွဲသတင်းနေနားထောင်ပြီးမှပဲသွားလာကြဖို့ NMSB ADKNLA PDF ဒေါ်လာရေးပူပေါင်းတပ်ဖွဲ့တွေကအသိပေးနှိုးဆော်ထားပါတယ်။အင်အား300ကျော်နဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဟာရေးမြုံနယ်မော့ကနင်အခြေစိုက်အမတ319အမြောက်တပ်ရဲ့လက်နက်ကြီးပစ်ကူမှုနဲ့အတူမော့ကနင်ရွာတဲ့ကနင်ကမော့အောင်သာယာလိမ်မော်ချာနဲ့နစ်ကရင်ရွာတွေအထိထိုးဖောက်ဝေရောက်လာခဲ့တာဖြစ်ပါတယ်။
တိုက်ပွဲတွေကြားမှာပိတ်မိနေခဲ့တဲ့ဂရနေဒီလွဲကော်အကျဉ်းထောင်ကနိုင်ဂျင်းတွေအပါအဝင်လွဲ့ရစီအကျဉ်းသား9ယောက်လွတ်မြောက်လာတယ်လို့ဂရနေဒီနိုင်ငံရဲ့အကျဉ်းသားများအစည်းအရုံး KPPA ကပြောပါတယ်လွဲ့ရစီလို့ပြန်လွတ်လာတဲ့အကျဉ်းသား9ယောက်တည်းနိုင်ငံရဲ့အကျဉ်းသား3ယောက်နဲ့မူးယစ်ဆီးမှုနဲ့ဖမ်းဆီးခံထားရတဲ့သူတွေပါဝင်တယ်လို့ KPPA ပြန်ကြားရေးတာဝန်ခံကူထားဖိုးကပြောပါတယ်လွဲ့ရစီအကျဉ်းသားတွေဟာဇူလိုင်လ20ရက်နေ့ကပြန်လွတ်လာတာဖြစ်ပြီးနိုင်ငံရဲ့အကျဉ်းသားတွေကိုတော့ခံဝန်ကရီထိုးပြီးမှလွတ်ပေးခဲ့ရလို့ကုထားဖို့ကဆိုပါတယ်လက်ရှိမှာတော့သူတို့ရဲ့နေရအသီးသီးကိုပြန်ရောက်သွားပြီလို့ KPPA ကပြောပါတယ်တစ်လေးလုံးစစ်စင်ရေနောက်ပိုင်းကနေဒီနေ့အချိန်ထိလွဲကောထောင်ကနေလွဲ့ရစီအကျဉ်းသားတွေကို၄ကြိမ်ပြန်လွတ်ပေးခဲ့ပြီးနိုင်ငံရဲ့အကျဉ်းသားတွေအပါအဝင်စုစုပေါင်း116ယောက်ပြန်လည်လွတ်မြောက်လာခဲ့ပါတယ
်ခုတော့သတင်းတော်တွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်နယ်မြောက်ပိုင်းဖလန်းမြို့မှာမြို့သိမ်းတိုက်ပွဲဖြစ်ပွားတော့မယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မြို့ပေါ်ကဒေသခံထွက်ကြော်ဟာနေရက်ကနေစွန့်ခွာထွက်ပြေးတိမ်းရှောင်နေကြပါတယ်အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပါတယ်
ဖလန်းမြို့မှာအခြေဆိုင်တပ်ဆွဲထားတဲ့စစ်ကောင်စီရဲ့ခြေလင်းတပ်ရင်း268ကိုချင်းကကွေတပ်ဖွဲ့တွေကတိုက်ခိုက်တော့မယ်ဆိုတဲ့သတင်းဟာဇူလိုင်လနောက်ဆုံးပတ်လောက်ကထွက်ပေါ်လာခဲ့တာပါ။ဒါကြောင့်မြို့ခံပြည်သူတွေအကြားစိုးရိမ်မှုမြင့်တက်လာတာကြောင့်မြို့ကိုစွန့်ခွာထွက်ပြေးသူတရက်ထက်တရက်ပိုများလာပြီးအခုဆိုရင်မြို့ပေါ်လူဦးရေရဲ့60ရာခိုင်နှုန်းလောက်ကစစ်ဘေးရှောင်ကုန်ကြပြီလို့ဖလန်းမြို့မှာရှိနေသေးတဲ့မြို့ခံတယောက်ကပြောပါတယ်
ဒီဆောင်လာကအခုတော့များ600ရာခိုင်နှုန်းတော့အဲစေးဥစားရဲ့အကုန်လုံးသူတင်သွားကြပြီသူတွေကပြောပါမှာပဲတင်ထားတာလည်းရှိတယ်ပြီးတော့သူတွေကကလေးမျိုးပါပဲဆိုင်ကြီးတွေဆိုလို့ရှိရင်သူတို့ဒီတိုင်ကသူတို့ရောင်းတဲ့ဟာကလေးမျိုးပါသူတို့ပူထားရဲ့ပြီးတော့အချို့ဆိုလို့ရှိရင်တော့ဒီဆောင်နဲ့ကလေးကိုသင်းတယ်ဒီတပတ်ဆိုလို့ရှိရင်ဒီတော်တော်များများအလုံးလေးပါတော့ဆက်ပြီးကုန်မှာပြချာလို့ဒီခမရပါတော့
လူဦးရေ 8,000 ဝန်းကျင်ရှိတဲ့ဖလန်းမြို့မှာဒေသခံတွေဟာနေစင်တဲ့အမျှဘေးကင်းလုံခြုံရာကိုကားဆိုင်ကယ်တွေနဲ့တည်နိုင်တဲ့ပစ္စည်းတွေတည်ပြီးထွက်ပြေးနေကြပါတယ်မြို့ပေါ်မှာလူဦးရေအနည်းစုပဲကျန်နေပြီးကျောင်းနဲ့ဈေးဆိုင်အများစုကလည်းပိတ်ကုန်ကြပြီလို့ဆိုပါတယ်ချင်းမျိုးသားကကွေတပ်ဖွဲ့ CNO CNDA ပြောရေးဆိုခွင့်ရှိသူစလိုင်းတီမီကဖလန်းမြူခန်တွေဂျူတင်ဆစ်ရှောင်နေကြတဲ့ကိစ္စနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ကျွန်တော်တို့ဒီချင်းမြေတော်အနေနဲ့ကျတော့ဗလန်းတစ်ခုတည်းမှမဟုတ်ပါဘူးတခြားနေရာတွေမှာဆက်ကဆာရှိတဲ့နေရာတွေမှာကျွန်တော်တို့ဆက်ကဆာကင်းစီအောင်ကျွန်တော်တို့လုပ်တော့မှာဖြစ်တယ်တကယ်လို့များဟိုတက်ပွဲရှိတယ်ဆိုတဲ့ဒါဆိုရင်ဆရာလည်းမလို့တို့ပြင်ဆင်ဖို့တော့လုပ်ထားဖို့တော့လိုတာမလို့ပါဘူးဒီတို့တွေကိုယ်တိုင်ကစစ်တမ်းခံနိုင်ဖို့ဆိုတော့အတင်းချဖို့ပဲကျွန်တော်တို့ပြောချင်ပါတယ်ဟုတ်
ဖလန်းမြို့ဒေသခံတွေဟာဖလန်းမြို့နယ်ကရွာတွေအပြင်နေဆက်ရမြို့ပြည်မဘက်နဲ့အိန္ဒိယနယ်ဆက်ဖက်ကိုစစ်ဘေးရှောင်နေကြပြီဖြစ်ပါတယ်ဇူလိုင်လ30ရက်နေ့မှာတော့ဖလန်းကနေဘားမွန်ချောင်းရွာဘက်ကိုစစ်ဘေးရှောင်ဖို့သွားတဲ့စစ်ဘေးရှောင်ကတိမ်းမောက်ခဲ့တာကြောင့်အသက်60အရွယ်အမျိုးသမီးတစ်ယောက်သေဆုံးခဲ့ပါတယ်ခင်ဗျာ
ကရနီပြည်လွိုက်ကော်မြို့မှာနေရက်ပြန်နေလို့ရပြီလို့စစ်ကောင်စီတပ်ကပြောဆိုထားပေမဲ့အရသာပြည်သူတွေရဲ့အိမ်တွေကိုနေ့တိုင်းမီးရှို့ဖျက်ဆီးနေတယ်လို့ကရနီတော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေနဲ့ဒေသခံတွေကပြောကြပါတယ်ကျွန်မအမီကနေတင်ဆက်ထားပါတယ်လက်ရှိလွိုက်ကော်မြို့ပေါ်မှာစစ်ကောင်စီတပ်ကအင်အားတိုးချဲ့မှုတွေနဲ့စစ်ရေးလှုပ်ရှားမှုတွေကိုလှုံ့ဆော်ရင်းပြည်သူတွေရဲ့အိမ်တွေကိုနေ့တိုင်းမီးရှို့ဖျက်ဆီးနေတာလို့ကရနီတပ်မတော် KA ရဲ့စစ်ရေးချုပ်ဘူမူကြီးဖုံးနိုင်ကပြောပါတယ်
ဒီတော့ကလည်းအဲ့လိုမျိုးယူလူတို့ပြပြနေနေအောင်လို့ပြတော့ပဲဒါနဲ့လူတို့အင်းနည်းရှုရဆိုတာကစမ်းကြည့်လည်းဖြစ်နေတယ်ပေါ့နော်။ဒါအဲ့ဒီမိုင်လုံးရွက်ကွက်မှာချိုးပါမယ်။နမိတမမြက်ကလာတောင်ဖဲမှလည်းချိုးပါမယ်။နမိတမနတ်ပေါ်ပေါ်ဆိုတဲ့ရွက်ကွက်လေးတွေအဲ့လိုပါမယ်နော်။ဒါတော့ထွက်ထွက်ပြန်မရှုရလို့ပြောရတယ်
စစ်ကောင်စီတပ်ကလွိုက်ကော်မြို့ထဲမှာအင်အားတိုးချဲ့ပြီးတော့စစ်ရေးလှုပ်ရှားမှုတွေလုပ်နေတာဖြစ်ပါတယ်။ဇူလိုင်လ၁ရက်နေ့ကနေဒီနေ့အချိန်ထိမြို့ပေါ်ရက်ွက်ထဲကပြည်သူတွေရဲ့အိမ်အလုံးရေ60ကျော်ကိုမိရှုဖျက်ဆီးခဲ့တယ်လို့ Greenie မြို့သားမြတ်ကာကွယ်ရေးတပ် KNDF ကဇူလိုင်လ28ရက်နေ့မှာထုတ်ပြန်ပါတယ်။လွိုက်ကော်မြို့ပေါ်ကဒေသခံတယောက်ကတော့အခုလိုမျိုးပြောပါတယ်။
ရရှိစစ်ကောင်စီကကျွန်တော်တို့ပြည်သူနေအိမ်ကြီးအချို့တော့သူတို့ရဲ့မြေခွေးနေနေရှင်းအောင်ချင်းထုတ်လိုက်တဲ့ကိစ္စကတော့ဒါတော့အကြမ်းဖက်ဒီဘက်ကအကြမ်းဖက်အလုပ်လုပ်တာကကျွန်တော်တို့တိတ်မလို့မဆန်းဘူးဒါတော့သူလုံနေကြလုံနေမြဲပဲပေါ့နော်ဘယ်တော့မှပြင်မှာမဟုတ်တယ်လို့ပြင်သွားမဲ့အနေထားချင်းနေမျိုးလည်းရှိမှာမဟုတ်လို့တော့ကျွန်တော်ဒီလိုပဲမြင်တယ်
စစ်ကောင်စီတပ်ကအခုလိုမျိုးအရက်သားတွေရဲ့အိမ်တွေကိုမိရှုနေတာကလူခွင့်ရေးချိုးဖောက်မှုဖြစ်တဲ့အတွက်လုံးဝရှုံးချတယ်လို့ကျေးလက်မြေအဖွဲ့ဒါရိုက်တာမူဆဲကပြောပါတယ
်သူတို့လည်းလောက်ရက်ကဒါလုံးဝလက်သင့်ခံလို့မရဘူးပေါ့နော်ဘာလို့လဲဆိုပြည်သူတွေကနင်းနင်းလှလှသွေးနဲ့ချွေးနဲ့ရင်ပြီးတော့မှပေါ့နော်ဟိုမစားရဲမတောက်ရဲစုပြီးမှဆောက်ထားတဲ့အိမ်ဖြစ်တယ်ပေါ့လေဒီတော့သူတို့ဒီခုလောက်ရက်ကတကယ်ကိုပဲပေါ့နော်အဲ့တဲ့မခံဘူးဒါလူခွေချိုးဖောက်မှုလည်းဖြစ်တယ်ဘောနော်ဒါအရင်နဲ့ကိုချုပ်ချပါတယ်လို့ပြောချင်ပါတယ
်လွိုက်ကော်မျိုးပေါ်မှာတလေးလုံးစစ်စင်ရေးစတင်ခြင်းကနေဒီနေ့အချိန်ထိမိုင်းလုံးရွာတန်းရှိထူးထူးငန်တလွိုက်ကော်နီးပညာတက္ကသိုလ်နဲ့မြကလက်တောင်နေရာတွေမှာဂရနီတော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေနေ့စဉ်ဇက်တိုက်ဖြစ်ပွားနေပါတယ်အခုဆက်ပြီးတော့သတင်းအကျဉ်းချက်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်မောင်တော်မြို့နယ်ထဲကရွာတရာကိုစစ်တပ်ကပစ်လိုက်တဲ့လက်နက်ကြီးကြီးကြားရောက်ခဲ့လို့ဒေသခံ9ယောက်တန်ရာပြင်းထန်ရရှိခဲ့ပါတယ်။ကချင်ပြည်ပမော်မြို့အနီးမှာစစ်တပ်နဲ့ကချင်တပ် KIA တို့အကြမ်းတိုက်ပွဲတွေဖြစ်ပွားနေပြီးမြို့ဝင်ထွက်နေရာတွေမှာပါသွားလာလို့မရတော့ဘူးလို့ဒေသခံတွေကပြောပါတယ်။
တို့ရရှိမယ်ခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျွန်မအမီပ
ါ။တိုင်းရင်ဒေတာတိုက်ပွဲတန်းတွေအပါအဝင်တိုင်းရင်သတင်းလွှာပါ။အခုလိုအပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO ရဲ့ချက်တာရင်းညအစီအစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်ကိုစောဝင်းလှိုင်ပြောပြပေးပါအောင်ခင်ဗျာ။
တဟီရန်မြို့မှာတပ်ခံလိုက်ရတဲ့ဟာမတ်စ်အဖွဲ့နိုင်ငံရေးခေါင်းဆောင်အစ္စမေဟာနီယာရဲ့ဇာပနာအခမ်းအနားကိုအီရန်မှာဒီကနေ့ကျင်းပခဲ့ပါတယ်။သူတပ်ခံလိုက်ရတဲ့အတွက်ဒေသတွင်းမှာပဋိပက္ခတွေပုံမှုကျပြန့်လာမဲ့အပေါ်မှာလည်းစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဇာပနာအခမ်းအနားကိုအီရန်ရဲ့ဘာသာရေးအုပ်ချုပ်အယာတိုလာအလီခါမနီနဲ့သမ္မတသစ်မဆုပဇက်စကီယန်တို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကနေအရသာပြည်သူတွေထိခိုက်မှုမရှိအောင်ကာကွယ်ပေးကြဖို့အာဆီယံဒေသအတွင်းလုံခြုံရေးဆွေးနွေးပွဲ ASEAN Regional Forum ARF မှာပါဝင်တဲ့အဖွဲ့ဝင်နိုင်ငံတွေကဒီကနေ့ဩဂုတ်လ10ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတဝန်းစီးရေးပြစ်ပကတွေတဖြည်းဖြည်းအခြေမြင့်ဖြစ်ပေါ်လာနေပြီးတော့အရသာပြည်သူတွေပါသေဆုံးတာအပြင်ထောင်ထဲချီတဲ့ဒေသခံတွေလည်းအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေကြောင့်အခုလိုနိုင်ငံတကာရဲ့တောင်းဆိုမှုတွေထွက်ပေါ်လာတာပါလောင်နိုင်ငံမှာကျင်းပတဲ့ ASEAN CEO ပဲနောက်ဆက်တွဲအဖြစ်နဲ့ဆက်လက်ကျင်းပတဲ့ဒီ ASEAN ဒေသရင်းလုံခြုံရေးဆွေးနွေးပွဲကို ASEAN အဖွဲ့ဝင်နိုင်ငံတွေအပြင် American, EU, တရုတ်, Japan, India, Australia နဲ့ Russia နိုင်ငံတို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ American နဲ့ Indo-Pacific ဒေသဆက်ဆံရေးဟာတရုတ်ကိစ္စတသက်မဟုတ်ဘူးလို့ American ကပြောကြားလိုက်ပါတယ်။ American နဲ့ Indo-Pacific ဒေသနိုင်ငံတွေအကြားဆက်ဆံရေးဟာစီဝါရေးဖွံ့ဖြိုးဖို့ပူးပေါင်းဆောင်ရွက်ရေးအခွင့်အလမ်းတွေကိုအဓိကထားတာဖြစ်ပြီးတရုတ်နိုင်ငံကိုတုံ့ပြန်မှုအဓိကမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားလိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့တောင်ပိုင်းနိုင်ငံတောင်ပိုင်းမှာမိုးကြီးပြီးနောက်ပိုင်းမြေပြိုမှုတွေရက်ဆက်ဖြစ်တာကြောင့်အနည်းဆုံးလူ164ယောက်သေဆုံးခဲ့ပြီးအပြည့်အစုံတွေနဲ့ရှုံနေကြပိတ်မိနေတဲ့သူအယောက်180ကိုရှာနိုင်ဖို့ကယ်ဆယ်ရေးလုပ်သားတွေကခက်ခက်ခဲခဲဆက်လက်စ조사နေကြပါတယ်။မိုးဆက်ပြီးရွာနေတာကြောင့်တောထူတဲ့ကုန်းမြပိုင်းဒေသတွေမှာကယ်ဆယ်ရေးလုပ်ငန်းတွေခက်ခဲကြောင်းကေရလာပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ
်။ကျေးဇူးပါကိုစောဝင်းလိုက်ရေအခုလိုသတင်းအချင်းချင်းပြီးမှာတော့ VO ရဲ့ဒီညစက်သားရညအစီအစဉ်တွေဒီမှာပဲပြန်ဆောင်သွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ့်ပါပါ။စပိန်ဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedra Franklin နဲ့ Robert Bassio ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOE ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုထူပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလေးအိပ်စက်အနိုင်နိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။
This program